ရှင်နေသာသနာတော်နှင့်2554ခုနှစ်ကောဇာတက္ကရေ1382ခုနှစ်ဒုတိယဝါဆိုလပြည့်ကျော်8ရက်ခရစ်နှစ်2010ပြည့်နှစ်ဩဂုတ်လ3ရက်အင်္ဂါနေ့မှာစကိုင်းတောင်ရွညဆက်ကြအကြောင်းတိုင်းမှာတရင်သုံးနေထိုင်ကြတဲ့တန်ဃာတော်286ပါးတို့ရဲ့ထံမောက်မှာလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတာကမန္တလေးမြို့89လမ်း24 25လမ်းကြားမှာနေထိုင်ကြတဲ့ဖခင်ကြီးဦးမောင်ကြီးနဲ့တာသမီများငွေထီသုံးလက်လက်ဝတ်ရတနာတန်တစ်တာလုပ်ငန်းမိသားစုတို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကတော့ဒေါ်ဟန်စိန်ကြီးရဲ့မိမိရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ကွယ်လွန်သူမိခင်ကြီးဒေါ်အေးခင်နဲ့ကွယ်လွန်သူကျေးဇူးရှင်အမကြီးဒေါ်လာကြီးတို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးယေရှုဆက်သည့်အနေအားဖြင့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့တန်ဃာတော်ရှင်မြတ်တို့အားအာယုန်ခါမှာမွန်မြတ်သောခဲွယ်ဘိုးစဉ်ဆွမ်းများနေ့လယ်ခါမှာမွန်မြတ်သောခဲွယ်ဘိုးစဉ်ဆွမ်းများဆက်ကတူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်ဓမ္မမိတ်ဆွေများနဲ့ကျောင်းတိုက်တွင်ရှိယောဂီသူတော်စင်တို့အားလည်းပဲကြွေးမွေးအပ်ခံကြတယ်မြတ်စွာဘုရားနာယကဆရာတော်အားဘုမမတင်တင်ကန်းတွေ့ဆုံတဆုံနဝကမ္မ5000ကျက်တန်ဆက်ပြာကဲများစသည်တို့ကိုလှူဒန်းခြင်းမြတ်စွာဘုရားကျောင်းတိုင်းမှာအုပ်ချုပ်နေကြတဲ့နာယကဘုံကြီး6ပါးတို့အားလည်းပဲတပါးတပါးအတွက်1000ကျက်တန်1000ကျက်တန်အားဖြင့်6000ကျက်တန်ဘုမမတင်တင်ကန်းတွေ့ဆုံတဆုံဒီအားဖြင့်6ဆုံဆက်ပြာမွေတစ်ခဲစီအားဖြင့်6ခဲလှူဒန်းကြတယ်အနုနာယကကနဝစကစာကြဘုံကြီး12ပါးတို့အားတပါးတပါးလင်5000ကျက်စီအပြင်6000ကျက်မျက်နှာတုပ်ပွားအကြီးတစ်ထည်စီအပြင်12ထည်လှူဒန်းကြခြင်းတာမဏေကျော်စတဲ့ကနဝစကအကူစာကြ32ပါးတို့အားတပါးလင်1000ကျက်စီအပြင်3000 1000ကျက်မျက်နှာတုပ်ပွားတစ်ထည်စီအပြင်31ထည်လှူဒန်းကြခြင်းရတနာတင်ကြီးကြောင့်တိလရှင်ပညာရှင်တိလရှင်ပညာရေးကျောင်းအတွက်မိမိတို့စွမ်းအားရှိတဲ့များစွမ်းစံပိုင်း5ပိုင်းပဲတစ်ပိုင်းအပြင်အလုံး6ပိုင်းလှူဒန်းခြင်းယတနာတင်ကြီးဆရာလေး5ပါးတို့ဟာတစ်ပါးတစ်ပါးအတွက်5000ကျက်စီအပြင် 25,000 ကျက်လှူဒန်းကြခြင်းဆိုတဲ့စွမ်းစံပဲစံနဝကံမများလှူဒန်းခြင်းကျန်တဲ့ပင်တန်ကပင်ကျန်တဲ့ပင့်ထားတဲ့ဆရာလေး12ပါးတို့အားတပါးတပါးလင်1000ကျက်စီ1000ကျက်စီအပြင်3000ကျက်လှူဒန်းခြင်းမြတ်ဆက်ကြအကြောင်းတိုင်းမှာလိုအပ်နေတဲ့မိဆက်ကပ္ပိယံအတွက်တန်ဃာတော်ရှင်မြတ်များအလင်းရောင်ရရှိရေးအတွက်မိဆက်ထဲမှာနဝကမ္မသိန်း30ကျက်လှူဒန်းခြင်းဇဂိုင်းမျက်မမြင်ကြောင်းအတွက်နဝကမ္မတသိန်းကျက်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုကျေးဇူးဆက်သည့်အနေအားဖြင့်ပြုလုပ်ကြပါတယ်ဓမ္မမိတ်ဆွေများပြကြတဲ့ဥဝင်းကျော်ဒေါ်မြင့်မြင့်မိသားစုကနဝကမ္မ3000ကျက်ဥတင်မောင်ဒေါ်တန်တန်ဤမိသားစုက1000ကျက်နှစ်ဖက်သောမိဘများနဲ့ဥစိန်ဝင်အားရည်စုပြီးတော့တက္ကမကြီးဒေါ်ငွေတင်သာသမီမြေတစုက1000ကျက်ဥုံတင်ဒေါ်ရွှေပင်မိသားစုက1000ကျက်ဥဆိုင်အောင်ဝင်းဒေါ်အေးဆိုင်မိသားစုက5000ကျက်မကြည်ဆန်းမန္တလေးက2000ကျက်အောင်မင်္ဂလာဖနက်ဒေါ်တင်တင်လှနဲ့ညီမာများက1000ကျက်ဆိုပြီးတော့ဝိုင်းဝန်းပြီးတော့ကုသိုလ်များကိုပြုလုပ်ကြတယ်။အားလုံးပြုလုပ်တဲ့ကုသိုလ်များကိုဝမ်းမြောက်သည့်အနေအားဖြင့်အနုမောဒနာခေါ်ဆိုသည့်နေရာဖြင့်အားလုံးသာဓု3ချိန်ခေါ်ဆိုလိုက်ပါအဲ့တော့ယနေ့ကုသိုလ်ကောင်းမှုပြုကြတယ်ငွေထီသုံးလက်မိသားစုတက္ကမကြီးတက္ကကြီးဥမောင်ကြီးနဲ့တက္ကဝငွေထီသုံးလက်မိသားစုဓမ္မမိတ်ဆွေများဦးဘုန်းကြီးကဗာတရားဟောပေးမလဲဆိုတော့လှူမြဝေ၍ဆိုတဲ့တရားကိုဟောပေးပါမယ်လှူမြဝေ၍ဆိုတာလှူပြီးတော့ဆွေမျိုးတွေ့တာတော်ဆက်တဲ့ဆရာမိဘစတဲ့ပုဂ္ဂိုလ်တွေကိုအမြတမ်းပေးဝေတာပေါ့အဲ့ဒါနဲ့ဆက်ပြီးတော့ဟောကြားတဲ့တရားလှူမြဝေ၍ဆိုတဲ့တရားကိုအချိန်ရသလောက်ဘုန်းကြီးကနားလည်အောင်ဟောပေးပါမယ်။အဲ့တော့ဒီတရားကိုဘုန်းကြီးတို့ဒေါက်တာမြင့်သိန်းကနေပြီးတော့တနေ့က ကြုံနာနဲ့မေးလျှောက်ခဲ့တယ်ပေါ့တရင်စာတွေကနေပြီးတော့အမြတ်တမ်းပေးဝေတာတရင်စာနေရာနေအမြတ်တမ်းပေးဝေတဲ့ထဲမှာလည်းပဲကောင်းရာတုက္ကဋိဘုံဘဝနေပြီးတော့တာရုအနုမောဒနာခေါ်ဆိုပါဆိုပြီးတော့အမြတ်တမ်းပေးဝေတဲ့ကိစ္စနဲ့ဆက်ပြီးတော့အကျိုးရှိပါသလားဆိုဒီလေကွန်လေးမေးခဲ့တယ်ပေါ့အဲ့တော့ခေါင်းကြီးကလူမြတ်ဝေရေးဆိုတဲ့တရားကိုဟောလိုက်လို့ရှိရင်ဒီမေးခွန်းရဲ့အဖြေဟာလည်းပဲအထိုက်လျောက်ပြည်လေပြီးသားဖြစ်သွားပါလိမ့်မယ်အဲ့တော့လူတွေတန်းတယ်မြတ်ဝေတယ်ဆိုတာဖျားရှင်လူလာတော်မူတဲ့လုပ်ငန်းတစ်ခုကုသိုလ်လုပ်ငန်းတစ်ခုဖြစ်ပါတယ်ပုံညာကရိယာဝတ္ထု10ပါးလှုပ်တင်လှုပ်ထိုက်တဲ့ကုသိုလ်10မျိုးထဲမှာလည်းပဲဒီကုသိုလ်ဟာတစ်မျိုးပါဝင်ဖြစ်နေတယ်ပေါ့ဒါကြောင့်မဒီတရားတော်ကိုနာယူလိုက်လို့ရှိရင်တရင်စာတွေကနေပြီးတော့အမြတ်တန်ပေးဝေတာတကယ်အမြတ်ရမရကောင်းတဲ့ဘုံဘဝနေပြီးတော့တာရုခေါ်ပါဆိုတဲ့နေရာမှာလည်းပဲကောင်းတဲ့ဘုံဘဝကတာရုခေါ်ဆိုနိုင်တယ်ဒါမှဒီဒါနရဲ့အကျိုးတရားတွေကိုရနိုင်မရနိုင်ဒါတည်သွားပါလိမ့်မယ်ဒါကြောင့်မို့ဒီဘုံဘဝဌာနအလုံးသောလာယဂတိ၅မျိုးရှိတဲ့တည်းကကောင်းတဲ့ဂတိရောက်တဲ့ပုဂ္ဂိုလ်ကတာရုခေါ်ဆိုနိုင်တဲ့ဘဝရောက်တော့မှဒီဒါနရဲ့အကျိုးကိုခံစားနိုင်မှုမလွယ်ပါဘူးအဲ့တော့ဒီဘုံဘဝဌာနထဲမှာပေတာဂတိဆိုတဲ့ပိတ္တာဂတိရောက်သွားတဲ့ပုဂ္ဂိုလ်အားမှာဒီဌာနရဲ့အကျိုးကိုတိုက်ရိုက်ခံစားနိုင်ပါတယ်။ကျန်တဲ့ပုဂ္ဂိုလ်တွေကတော့တာရုခေါ်နိုင်ုံနဲ့ခေါ်နိုင်ပါတယ်။ဒီဌာနရဲ့အကျိုးကိုတိုက်ရိုက်မခံစားနိုင်ပါဘူး။ပတ္တာနုမောဒနာကုသိုလ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာတာရုခေါ်ဆိုတဲ့ကုသိုလ်ဘုန်းကြီးတို့ပရိသတ်တွေကသူများပြုတဲ့ကုသိုလ်ကိုတာရုခေါ်ဆိုတယ်ဆိုတဲ့ကုသိုလ်မျိုးပဲရနိုင်တယ်ပေါ့။တရားကြီးဒီဌာနကိုခံစားနိုင်တဲ့အဆင့်ကတော့ပေတာဂတိတစ်ခုပဲရနိုင်တဲ့အကြောင်းဒါလေးတွေလည်းပဲပါဝင်သွားပါလိမ့်မယ်။ဗဇက်ကနေထုတ်ဖော်ပြီးတော့နှုတ်ကနေထုတ်ဖော်ပြီးတော့အမြတ်တမ်းမပေးဝေပဲနဲ့သတင်းစာတွေရဲ့တက်တက်နဲ့ထည့်ယူနေတော့ဒါတွေဟာရရှိနိုင်မှုမလွယ်တဲ့အကြောင်းဒါတနည်းအားလည်းပဲပြောခဲ့တယ်။ဒါကြောင့်မဒီအကြောင်းအရာလေးတွေကဒီတရားကိုနာယူပြီးတဲ့အခါအဖြေဟာသူ့အတူရှင်းနေနေဖြစ်သွားပါလိမ့်မယ်။ဘုန်းကြီးကမွေးနေ့ရှင်ဖြစ်တဲ့တက္ကမဒေါ်ဟန်စိန်ကြီးကိုလည်းမေးရတယ်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ဒီလူမျှဝေရေးဆိုတဲ့တရားကိုဟောတဲ့အခါအယူတွေများရှိပါသလားဆိုတော့မရှိပါဘူးတဲ့တရားဆိုတာကောင်းတဲ့အရာဝတ္ထုမင်္ဂလာရှိတဲ့တရားတွေပဲဗာတရားဟောဟောရပါတယ်ဆိုတော့ဘုန်းကြီးကဒီလူမျှဝေရေးဆိုတဲ့တရားကိုဟောကြားခြင်းဖြစ်တယ်ပေါ့ဘုန်းကြီးတို့တကယ်တော့လူတွေဆွဲလန်းနေတယ်လို့မွေးနေ့မင်္ဂလာဆိုတာ38ပြားမင်္ဂလာထဲမှာတိုက်ရိုက်ကြည့်မရှိပါဘူး38ပြာမင်္ဂလာထဲမှာမွေးနေ့မင်္ဂလာမရှိပေမဲ့မွေးနေ့ပွဲကိုကြောင်းပြုပြီးတော့ဒါနကုသိုလ်ကောင်းမှုတွေလှူကြတယ်တန်းကြတယ်အဲ့ဒီမှာမင်္ဂလာဖြစ်သွားတယ်မွေးနေ့မင်္ဂလာလေးလှုပ်ယုံနေတော့မွေးနေ့မင်္ဂလာမရှိပါဘူးမွေးနေ့မင်္ဂလာပွဲကိုကြောင်းပြုပြီးတော့ဒါနလှုပ်တော့ဒါနကောင်းမှုကုသိုလ်မင်္ဂလာတွေဖြစ်သွားတယ်ခုလိုတရားနာယူကြတော့ဓမ္မတဝနာကုသိုလ်တွေမွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့38ပြာမင်္ဂလာတွေရကုသိုလ်တွေမင်္ဂလာတွေဖြစ်ပွားသွားတယ်။နောက်တကယဟန်တော်တွေတာမဏေတွေညဖျားဥပ္ပဒါဩဝါဒပေးတာပရိယုတာစုံစုံညီညီဖူးမြော်ရတော့တမနာနိစ္စဒတနဆိုတဲ့မင်္ဂလာတွေတူပွားသွားပါတယ်။တကယ်တော့မွေးနေ့မင်္ဂလာတသက်ကလေးတွေရတော့မင်္ဂလာရှိတယ်လို့ပြောလို့မရပါဘူး။ဒီမင်္ဂလာကိုကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားခဲ့တဲ့ကုသိုလ်လုပ်ငန်းအရရက်တွေကိုလုံးမမင်္ဂလာရှိတဲ့မွေးနေ့မွေးနေ့မင်္ဂလာဆိုတာဖြစ်သွားပါတယ်မွေးနေ့မင်္ဂလာလို့တော့ဆိုင်းပုတ်တက်ပါရဲ့မဟုတ်တဲ့အကုသိုလ်တွေတောက်ဟဲစားဟဲပျော်ဝဲစားဟဲလုပ်နေအကုသိုလ်တွေဖြစ်ရင်အဲ့ဒါကမွေးနေ့မင်္ဂလာလို့တော့ဆိုင်းပုတ်တက်ခြင်းတက်မယ်ဖိတ်စာတွေရိုက်ခြင်းရိုက်မယ်သို့တော့အကုသိုလ်တွေဖြစ်သွားတဲ့အတွက်မင်္ဂလာကတော့မဖြစ်နိုင်ဘူးတဲ့ဒါလေးကိုလည်းပဲသိစေခြင်းနဲ့ပေါ့အဲ့တော့ယနေ့ဟောကြားမယ်လှူမြဝေရွေဆိုတဲ့တရားနဲ့ဆက်ပြီးတော့အခါတဘာမှာဖျားရှင်ကိုတော်မြတ်ရှိတဲ့စီကိုဇာနုတ်တော်ညီဆိုတဲ့ဗုဒ္ဓဘာသာဝင်မဟုတ်တဲ့ပုံနာတယောက်ရောက်လာခဲ့ပါတယ်။မြတ်စွာဘုရားစီတဝန်ကျောင်းတရင်သုံးတဲ့အချိန်ပေါ့။အဲ့တော့ဇာနုတ်တော်ညီပုံနာကြီးကမြတ်စွာဘုရားထံရောက်လာပြီးတော့သူ့တိကျင်တဲ့မိခွန်းတွေမေးဖို့အတွက်လာခဲ့တာ။အဲ့တော့မြတ်စွာဘုရားနဲ့တွေ့တဲ့ဆိုရင်ပဲဝမ်းမြောက်ဝမ်းသာနှုတ်ဆက်ပြောဆိုတယ်။နောက်ပြီးတော့အမတ်တရားစကားလေးတွေပြောဆိုတယ်။ဝမ်းမြောက်ဝမ်းသာမတ္တရစကားလေးတွေပြောဆိုပြီးတဲ့နောက်မှာပုံနာကြီးကမြတ်စွာဘုရားကိုရှင့်မခိုးဘဲနဲ့တင့်တင့်လျောက်ပတ်တဲ့မဝေလွန်မနီလွန်စတဲ့အပြစ်၆ပါးကင်းကွာတဲ့အရက်မှာထိုင်လိုက်တယ်တဲ့ထိုင်ပြီးတော့သူသိကျင်တဲ့မိကွန်းကိုမေးတော့တာပါပဲအဲ့တော့ခေါင်းကြီးတို့ဗုဒ္ဓဘာသာဝင်မဟုတ်တော့မြတ်စွာဘုရားကိုရှင့်မခိုးမြတ်စွာဘုရားလည်းပဲရှင့်မခိုးတဲ့အတွက်အပြစ်မြင်တော့မမူပါဘူးအဓိကကတော့ အသိဉာဏ်ညသွားရင်ပြီးတာပဲဆိုတဲ့အတိတ်တွေအကျိုးရလက်ကတရားတော်ကိုနှစ်နှစ်ကာကာနားလဲသဘောပေါက်လိုက်နာကျင့်သုံးသွားတယ်ဆိုရင်ပုံနာဤဘဝမှာတန်ဖိုးမဖြတ်နိုင်တဲ့အရာဝတ္ထုယတနာတွေရသွားနိုင်တာပဲဒါကြောင့်မြတ်စွာဘုရားကသူ့ကိုရှင်မခိုးတဲ့အတွက်ဘာမှလည်းစာပေထဲမှာမိန်ထားတာမရှိပါဘူးအဲ့တော့ပုံနာရဲ့ရောက်လေဆိုရင်ပဲအဲ့ဒီလိုပေါ့ဝမ်းပြဝမ်းသာပြောပြီးတင့်တင့်လျောက်ကတခုတော့ရဲ့မှာထိုင်ပြီးတော့မြတ်စွာဘုရားကိုဘာလျှောက်တယ်ဆိုတော့မြတ်စွာဘုရားတဲ့ဘုရားတပည့်တော်တို့ပုံနာတွေဆိုတာကအလှူဒါနတွေကိုပေးလှူကြပါတယ်မြတ်စွာဘုရားတဲ့နောက်ပြီးတော့ပေးသူကိုကြည်မှန်းပြီးတော့ပေးလှူအပ်တဲ့အလှူဒါနတွေကိုလည်းပဲတပည့်တော်တို့ပြုလုပ်ကြပါတယ်တဲ့ဘလို့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုတော့ဒီဒါနဟာတမလွန်ဘွားသူပြောင်းသွားကြတဲ့ဆွေမျိုးသွေးသားတော်ဆက်သူတို့အထံကက်ရောက်နိုင်ပါစေဆက်ရောက်နိုင်ပါစေရရှိခံစားနိုင်ပါစေတပည့်တော်တို့ပြုလုပ်တဲ့ဒါနကိုတမလွန်ဘွားသူပြောင်းသွားကြတဲ့ဆွေမျိုးသွေးသားတော်ဆက်တဲ့ပုဂ္ဂိုလ်တွေဟာတပည့်တော်တို့ပြုတဲ့ဒါနကိုဒါနရဲ့ကုသိုလ်အဖို့ကိုမျှဝေခံစားနိုင်ကြပါစေဆိုပြီးတော့တပည့်တော်တို့ဟာဒါနတွေကိုလည်းပဲရိုးရိုးဒါနတွေကိုလည်းပဲလှုပ်ကြတယ်။တေတဲ့ပုဂ္ဂိုလ်ကိုယီမှန်းပြီးတော့ပေးလှူရတဲ့အလှူဒါနတွေကိုလည်းပဲတပည့်တော်ပုံနာတွေဟာလုံးလေလုံးထရှိပါတယ်တဲ့။ဒါသူတို့ဗုဒ္ဓဘာသာဝင်မဟုတ်ပေမဲ့သူတို့လုံးလေလုံးထရှိတဲ့အကြောင်းလေးကိုမြတ်စွာဘုရားကိုလျှောက်ပါတယ်။လျှောက်ပြီးတော့တစ်ဆက်တည်းသူသိကျင်တဲ့မေခွန်းကိုမေးလိုက်တယ်။မြတ်စွာဘုရားတဲ့ဘယ်လိုပါလဲ။တပည့်တော်တို့ဟာတမလွန်ဘွားပြောင်းသွားကြတဲ့ဆွေမျိုးသေးသားတော်ဆက်သူတို့အထံကိုဒါနတွေပြုပြီးတော့ပို့ကြတယ်အဲ့တော့ဒီလိုဒါနဟာသူတို့စီရောက်ကြပါသလားသူတို့စီဆက်ရောက်ပါသလားသူတို့ထံရောက်ကြပါသလားတဲ့နောက်ပြီးတော့ဒီဒါနရဲ့အကျိုးတွေကိုသူတို့ဟာသုံးဆောင်ခံစားနိုင်ကြပါသလားမြတ်စွာဘုရားဆိုပြီးတော့သူတို့လုပ်တဲ့ဒါနသူတို့ရဲ့ဆွေမျိုးတွေစီရောက်မရောက်သူတို့လုပ်တဲ့ကုသိုလ်ဒါနဒီဒါနကိုဆွေမျိုးတွေကနေဝမ်းမြောက်ဝမ်းသာနဲ့တာရုခေါ်ပြီးတော့ဒီဒါနရဲ့ဖို့ပါကကိုသုံးဆောင်ခံစားနိုင်ကြပါသလားလို့မြတ်စွာဘုရားကိုမေးကြားလိုက်ပါတယ်။မေးတော့မြတ်စွာဘုရားကဌာနေကောဗျံမနဥပကပ္ပတိနောအဋ္ဌာနေဗျံမနပုံနာဌာနေဟိစုဒါနရောက်နိုင်ကောင်းသောဘုံဘဝဌာန၌တန်ဒါနံထိုသင်တို့ပြုတဲ့ကုသိုလ်ဒါနသည်ဥပကတ္တပတိဆက်ရောက်နိုင်ပါပေ၏။အဋ္ဌာနေဟိစုဒါနမရောက်နိုင်ကောင်းသောဘုံဘဝဒါန၌တန်ဒါနံထိုသင်တို့ပြုတဲ့လူဒါနသည်နောဥပကပ္ပတိမဆက်ရောက်နိုင်ပါ၏တဲ့ပုံနာတဲ့သင်တို့ရည်စူးပြီးတော့ဆွေမျိုးတွေရဲ့အတွက်ပြုကြတဲ့ကုသိုလ်တွေဆိုတာရှိတယ်အဲ့ဒီရဲ့လူဒါနတွေဟာရောက်နိုင်ကောင်းတဲ့ဘုံဘဝဌာနမှာဆိုရင်တော့ရောက်ပါတယ်တဲ့ရည်စူးဒါနမရောက်နိုင်တဲ့ဘုံဘဝဌာနမြန်ဆွေမျိုးတွေရောက်နေခဲ့ရင်တော့ဒီဒါနသူတို့ထံမဆက်ရောက်နိုင်ပါဘူးဆိုပြီးတော့မိန့်ကြားတော်မူပါတယ်အဲ့တော့လူရင်းရဲ့ဘုန်းကြီးတို့ရောက်နိုင်တဲ့ဘုံဘဝဌာနမှာသူတို့ရှိနေလို့ရှိရင်ဒီဒါနကိုသုံးဆောင်ခံစားနိုင်ကြတယ်ဒါနယေရှုဒါနမရောက်နိုင်တဲ့မရောက်ကောင်းတဲ့ဘုံဘဝဌာနမြန်သူတို့ရှိနေကြလို့ရှိရင်ဒီဒါနကိုသူတို့မခံစားနိုင်ပါဘူးဆိုပြီးတော့မြတ်စွာဘုရားကဧကံမဖြေဘဲနဲ့ခွဲခြားပြီးတော့ဖြေခဲ့ပါတယ်အဲ့တော့ပုံနာကြီးရဲ့သိကျင်လာတာသူတို့ကဒါနတွေပြုနေတယ်သူတို့ဒါနဟာဒီရရှိနိုင်တဲ့ဘုံဌာနမရရှိနိုင်တဲ့ဘုံဌာနဆိုပြီးတော့နှစ်မျိုးနှစ်စားရှိနေတာဆိုတော့အရှင်ဂေါတမတဲ့ကျွန်ုပ်မေးပါဦးမင်းအဲ့တော့ဌာနဆိုတဲ့ယေရှုဒါနရောက်နိုင်ကောင်းတဲ့ဘုံဘဝဌာနဆိုတာဘာကိုပြောတာပါလဲယေရှုဒါနယေရှုဒါနမရောက်နိုင်တဲ့ဘုံဘဝဌာနဆိုတာကိုဘာကိုပြောတာပါလဲလို့မြတ်စွာဘုရားကိုနောက်ထပ်တစ်ဆင့်သူသိကျင်တာလေးကိုထပ်ပြီးတော့မေးခဲ့ပါတယ်။မေးတော့မြတ်စွာဘုရားကသူ့ကိုအကျေဝေဖန်ပြတယ်။ပုံနာတဲ့လောကမှာလူတွေဟာတချို့ပုဂ္ဂိုလ်တွေဟာပါဏာတိပါဒစတဲ့ကာယကံနဲ့အကုသိုလ်မှုတွေကိုလုပ်ကြတယ်။ဝစီကံနဲ့လည်းပဲအကုသိုလ်မကောင်းမှုတွေလုပ်ကြတယ်။မနောကံနဲ့ပဲလုပ်ကြတယ်။အဲ့တော့ကာယကံနဲ့ဘယ်လိုလုပ်ကြလဲဆိုတော့သူများတက်တက်တာဒီအမှုတွေကိုလည်းပဲတချို့ပုဂ္ဂိုလ်တွေကလုပ်ကြတယ်တနာစိတ်ညာတာစိတ်မရှိဘူးတချို့ကလည်းပဲသူများဥစ္စာကိုခိုးကြတယ်ခိုးတယ်ဆိုတဲ့နေရာမှာလည်းဤအမျိုးမျိုးနဲ့ကိုခိုးကြတာတဲ့ဒီလိုသူများဥစ္စာသွားခိုးမှမဟုတ်ဘူးဈေးရောင်းရင်လည်းပဲခိုးလို့ရတယ်ဝန်ထမ်းလုပ်ရင်လည်းပဲခိုးလို့ရတယ်ဤမျိုးမျိုးနဲ့ခိုးနေကြတယ်တဲ့ကာမေတုမေဆာသာရသူတစ်ပါးရဲ့ဇနီးမယားတွေတာပြိုတမီမျိုးတွေဖြစ်စည်းကြတယ် ဒီကာမေသူမိစ္ဆာသာရကံကိုလည်းပဲကာယကံနဲ့ကျူးလွန်နေကြတယ်တဲ့နောက်တစ်ချက်ဝစီကံနဲ့လည်းပဲလိမ်ညာပြီးတော့ပြောဆိုကြတယောက်နဲ့တယောက်ချစ်တာကိုခွဲပြီးတော့ကိုယ်ပေါ်မှာခင်အောင်ဂုံတိုက်စကားတွေပြောကြစကားလုံးတွေကထွက်တာကြမ်းကြမ်းတမ်းတမ်းနဲ့အင်မတန်မှကြမ်းတမ်းတဲ့စကားတွေပရိသဝါစာတွေပြောဆိုကြတခါတရံအေးမရအဖက်မရဘာမှအနှစ်သာရမပါတဲ့စကားတွေကိုပြောဆိုနေပြီးတော့နှုတ်အားဖြင့်လည်းပဲမကောင်းမှုအကုသိုလ်ကံကိုလုပ်နေကြတယ်တဲ့အဲ့တော့ကာယကံလည်းပဲမကောင်းတာလုပ်တယ်ဝစီကံလည်းပဲမကောင်းတာတွေကိုပြောဆိုတယ်မနောကံရာရောဆိုတော့အဘိဇ္ဇာသူတစ်ပါးပစ္စည်းကိုမတရားလိုချင်တယ်ရှာဖွေပြီးတော့ကိုယ်လှုပ်အားနဲ့ရတာကိုမလိုချင်ဘူးအချောင်းလိုချင်ရတာဖြစ်လန်းကနေကြီးပွားချင်ရတယ်တဲ့ဗျာပါဒသူတစ်ပါးတွေပေါ်မှာဒီကောင်တော့ဘာဖြစ်သွားရင်ကောင်းမှာပဲတေကြီးပျက်စီးသူတဲ့စိတ်ဒေါသအာကာတတွေတိတ်ပြီးတော့ကြီးနေကြရတယ်မိစ္ဆာဒိဋ္ဌိအယူဝါလည်းပဲမှားလိုက်တာလှူဒန်းတာဘာမှကြိုးမရှိဘူးလူလေတွေကလူခံပြီးတော့အားတဲ့လူတွေကလူနေတာဆိုပြီးတော့ဒီလိုမိစ္ဆာဒိဋ္ဌိအယူတွေလည်းရှိပြီးတော့မနောကံတွေလည်းပဲအကုသိုလ်တွေတိတ်ပြီးတော့များတယ်တဲ့အဲ့တော့များတော့ဘာဖြစ်တယ်လဲဆိုတော့ဒီပုဂ္ဂိုလ်ဟာတေလွန်တဲ့အခါမှာငရေဘုံဘဝရောက်သွားရတယ်တဲ့ငရေကြီးရှစ်ထက်နဲ့ငရေလေးတွေဝိုင်းရံထားတဲ့ငရေကြီးရှစ်ထက်ပေါ့ငရေကြီးဖြစ်စေငရေလေးဖြစ်စေအဲ့ဒီလိုအကုသိုလ်ကံတွေလုပ်ပြီးတော့အပေလေးပါးတည်းကငရေဘုံဘဝရောက်သွားကြရတယ်အဲ့တော့ငရေဘုံဘဝရောက်သွားလို့ရှိရင်ဘာဖြစ်တယ်ဆိုတော့ယောနေရိကာနံတတနံအာရောတေနာတောတထယာပေတိတေနာတောတထဒိဋ္ဌတိဣဒံပိခောပြေမနာအထာနံဣဒံဒီကောပြံမနာအတ္တနံယထာထိတတတန္တာနံနဥပကပ္ပတိတဲ့ပုံနာတဲ့ဘာလဲဆိုတော့အဲ့ဒီငရေဘုံဘဝရောက်သွားတဲ့ပုဂ္ဂိုလ်တွေဟာငရေဘုံဘဝမှာသူတို့ရဲ့အကြောင်းကံဆိုတဲ့အာဟာရရှိတယ်တဲ့အဲ့ဒီအကြောင်းကံအာဟာရနဲ့သူတို့ဟာငရေဘုံဘဝမှာမျှတပြီးတော့ယက်တီနေကြတော့တာပဲတဲ့ဒါလေးကဘာပြောတာလဲဆိုတော့ငရေသားတွေကဘုန်းကြီးတို့သူတို့လည်းပဲအစာအာဟာရဆိုတာအကြောင်းဆိုတာရှိတာပဲအဲ့တော့ငရဲသားတွေဘလောက်အသက်ရှည်မလဲဒီလိုမေးလို့ရှိရင်သူတို့လူဘဝတုန်းကလုပ်ခဲ့တဲ့အကုသိုလ်ကံဘလောက်ကြီးတယ်လဲဘလောက်သေးတယ်လဲဆိုတာဒါကိုဘုန်းကြီးတို့ကြည့်ပြီးတော့ဆုံးဖြတ်ရပါတယ်လူဘဝတုန်းကအကုသိုလ်ကံတွေရနှစ်ပေါင်းများစွာလုပ်ခဲ့တယ်သူကြောင့်တစ်ဖက်သားတွေဒုက္ခရောက်ဆင်းရဲသွားကြတာတိတ်ပြီးတော့များတယ်ဆိုလို့ရှိရင်ငရဲမှာနှစ်ပေါင်းများစွာကြာရတယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့အကုသိုလ်ကံလေးရဲ့နည်းနည်းလေးလုပ်ခဲ့တယ်။ဒေဂာနိမှာဒီကံကိုတတိယပြီးတော့ဝိပရိသာရတွေဖြစ်ပြီးတော့ငရဲကြတယ်ဆိုရင်အကုသိုလ်ကံနည်းလို့ရှိရင်ငရဲဘုံဘွားမှာတက်တန်းလေးရတူတူလေးနေရတယ်။ဒါကြောင့်မြတ်စွာဘုရားငရဲဘုံဘွားရောက်သွားတဲ့ငရဲသားတွေကသူတို့ရဲ့အကြောင်းကံနဲ့မျှတပြီးတော့ယက်တီနေကြတယ်ဆိုတာအသက်ရှည်ကြတယ်ဆိုတာဒါကိုပြောတာပါ။လူဘဝကကုသိုလ်တွေပြုပြီးတော့အမျှတွေဘလောက်ဝေဝေးငရဲရောက်တဲ့ပုဂ္ဂိုလ်နဲ့ဘာမှသက်ဆိုင်ခြင်းမရှိတော့ဘူးလို့ဒီလိုဆိုလိုရင်းဖြစ်ပါတယ်။ဘုန်းကြီးတို့မန္တိကမိဖုရားကြီးကြည့်ပေါ်ကောတလမင်းကြီးရဲ့မန္တိကမိဖုရားကြီးဟာအာတရိတာဒါနစတဲ့ကုသိုလ်တွေပြုခဲ့တယ်တရားတွေနာခဲ့တယ်တရားတွေလည်းအားထုတ်ခဲ့မှာပါပဲတေဂာနီးကြတော့သူဟာကောတလမင်းကြီးကိုလှည့်ပတ်ခဲ့တယ်သူဟာခွေးတကောင်နဲ့မိစ္ဆာစာရကံကျူးလွန်မိတယ်တစ်ချိန်တစ်ခါလေးဒါကိုကောတလမင်းကြီးမေးတော့လိန်ညာပြောဆိုခဲ့တယ်အကုသိုလ်ကံလေးနည်းနည်းလေးလုပ်ပေမဲ့ကုသိုလ်တွေများပေမဲ့တေဂာနီးမှာအဲ့ဒီအကုသိုလ်ကံကိုတတိရတော့အဝိဇ္ဇိငရဲ့ရောက်သွားရရှာတယ်တဲ့ဒါမှမဟုတ်ဒီဝိဇိငရဲမှာမန္တိကဒေဝီဘယ်လောက်လောက်ကြာအောင်ခံရပါတယ်လဲမင်းခုနှစ်ရက်တည်းပဲခံရတယ်။ဘာဖြစ်လို့လဲမင်းအကုသိုလ်ကံလေးကနဲတဲ့အတွက်ငရဲမှာတက်တန်းတိုသွားတယ်တဲ့။ဒါကြောင့်ခွန်ကြီးတို့လူဘဝမှာလည်းပဲတတိထားเสียကောင်းပါတယ်။တချို့ယာဓုအာနာတွေကိုအကြောင်းပြုပြီးတော့အကုသိုလ်တွေလှုပ်ကြတယ်တဟဖြဲ့ရဲတွေလှုပ်ကြတယ်တချို့မိမိရဲ့စီပါဥစ္စာကိုအကြောင်းပြုပြီးတော့တဟဖြဲ့ရဲစတဲ့မကောင်းတဲ့အကုသိုလ်တွေလှုပ်ကြတယ်အဲ့ဒီပုဂ္ဂိုလ်တွေဟာအခြားသောပုဂ္ဂိုလ်တွေလည်းပဲသူများတဲ့တတ်တာရှိရင်ရှိမှာပဲသို့တော့ကိုယ်သူများတဲ့တက်လိုက်တဲ့အတွက်သူများဒုက္ခတွေတိတ်ပြီးတော့အကြီးကျယ်ရောက်သွားတယ်။နောက်ပြီးတော့လုံတဲ့ကာလကလည်းပဲတိတ်ပြီးတော့ကြာလွန်းတယ်။ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေလည်းတိတ်များတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အကုသိုလ်ကံဟာငရဲမြန်ရောက်လို့ရှိရင်နှစ်ပေါင်းများစွာကျက်ရပါတယ်တဲ့။အဲ့သူများတဲ့တော့တက်ဖူးတယ်သို့တော့သူဟာဒေါသလေးဖြစ်လို့ခိတ္တခဏလေးတက်လိုက်နေတယ်စသဖြင့်အကုသိုလ်ကံနဲပါတယ်ဆိုရင်ငရဲဘွားကြတက်တန်းတူတာပဲမလုတာတော့ကောင်းတာပေါ့သို့တော့လုတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီအကြောင်းကံအာဟာရကြောင့်သူတို့ဟာငရဲမှာတက်တန်းရှည်တာတွေတက်တန်းတူတာတွေဖြစ်ရပါတယ်ဒါလေးတွေဟာဘုန်းကြီးတို့အင်မတန်တတိထားเสียကောင်းတယ်ပေါ့ ဒါကြောင့်မို့ဒီနည်းနည်းလေးပြုလေငရဲ့ကြတာပါပဲကွာဒါမျိုးသွားတွေးစီရမလို့နည်းနည်းလေးပြုရင်တက်တန်းတိုးတယ်ဆိုတာအထိသွားပြီးတော့မြင်အောင်ကြည့်ရပါတယ်ဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားကပုံနာတဲ့အဲ့ဒီလိုအဘုဒ္ဓကံနေလုတ်ပြီးတော့ငရဲ့ကြသွားတဲ့ပုဂ္ဂိုလ်တယောက်ဟာအဲ့ဒီငရဲ့ဘုံဘဝမှာသူဟာအဲ့ဒီသူ့ရဲ့အာဟာရဖြစ်တဲ့အကြောင်းကံနဲ့မျှတာပြီးတော့နေထိုင် Atanam Piamana Bona Idambi Ko Ingaye Pongawati Leve Atanam Mimiro Bulo De Jizu Dana Yang Mayang Nangono Pongawatana Pibabi Ingaye Pongawa Yautuan Lupia Nibido Kubu Kamuri Palaupe Loni Nide Miatani Palaupe Piwini Tuetra Pama Jumi Sido Babu Poyo Kutuzenia Yauya Kati Namu Sidepo Araga Nampete Niriya Kati Naye Yautualuchin Kopure Kutuye Poba Gau Naye Yautuare Swimu Dajindi Kuyimane Boguri Lowa Kanzakwin Mishido Babu Sure Tete Mugu Pyoraba Daga Nampete Niriya Kati Yauta Luria Dwa Amya Weda Turu Dwa Dwa Bama Ajuta Yamu Mishinaimu Sure Tete Mugu แล้วแต่การเนี้ยสวัสดีอาจารย์แท้ฮอดเลยแต่เช้าบ่กูเรียกสู้สู้อ่ะเบี้ยวตะลุเนี่ยดูสไลเซว่ากายกันเนี่ยวจีกันเนี่ยมโนกันเนี่ยดูสไลเซว่ากูปิลุจ่าเด้เนี่ยปิลุปีได้คาตรุอ่ะเบ้บังคงบัวยောက်จ่าเลยสรุปตริษันบงบัวมาตั้วปิรผิดจ่ายาเด้เอ้ตริษันบงบัวยောက်ลุชินเลยเว้ยโจตริษันนายโยนิกานันตัตตานันอาหารโตเตนาโตตัตถายาเปติเตนาโตตัตถะไตเตติอีตันปิโคเปมนะอัฏฐานันเนี่ย ปูนาเร่เอริโลตริษันบงบวายောက်ตွားတယ်ဆိုလို့ရှိရင်လည်းပဲตริษันนี่ရဲ့အစာအာဟာရဖြစ်တဲ့မြက်တွေတိရွက်တွေစတဲ့အစာအာဟာရတွေရှိတယ်အဲ့ဒီตริษันဖြစ်တဲ့တတ္တဝါတွေဟာตริษันบงบวามาသူတို့ရဲ့အစာအာဟာရဖြစ်တဲ့မြက်တိရွက်စတဲ့အာဟာရတွေเนี่ยမြတ်တာပြီးတော့နေထိုင်တည်နိုင်ရတယ်တဲ့လူဘဝကအမြတမ်းပြေးဝတဲ့ခါမှာသူတို့ဟာတာရုံမှုမောရဏခေါ်ဆိုပြီးတော့သူတို့တက်လေအကျိုးမရှိတော့ပါဘူးဆို နာဥပကပ္ပတိတဲ့အဲ့ဒီငရဲတို့တတိဆန်တို့ရောက်နေတဲ့ဘုံဘဝမှာရောက်နေတဲ့တတ္တဝါအတွက်တော့ဒီလူဘဝကပြုလိုက်တဲ့ဒါနကုသိုလ်ဟာမဆက်ရောက်နိုင်ပါဘူးဒါနကုသိုလ်ရဲ့အဖို့ကိုမခံစားနိုင်ပါဘူးတဲ့အဲ့တော့ဂတိနှစ်မျိုးရှိသွားပြီငရဲဂတိနဲ့တတိဆန်နာဂတိတတိဆန်ဘဝရောက်သွားမယ်ငရဲဘုံရောက်သွားမယ်ဟောဒီအလှဒါနရဲ့အကျိုးနဲ့ဘာမှသက်ဆိုင်မှုမရှိပါဘူးတဲ့နောက်တတိယချက်ကဘာလဲဆိုတော့ပုံနာတဲ့လောကမှာတချို့ပုဂ္ဂိုလ်တွေကြတော့သူတစ်ပါးတက်ချင်းကရှောင်းချင်းချင်းစတဲ့ကာယကံနဲ့မကောင်းကောင်းတဲ့ကုသိုလ်လုပ်ငန်းတွေလုပ်ကြတယ်သူများတက်မတက်သူများဥစ္စာဝန်မခိုးသူကြပါရဲ့တာပြိုတမီမျိုးတွေကိုမဖြည့်ဆည်းပဲနဲ့ကိုယ့်ရဲ့အိမ်သားတွေနဲ့ပဲတင်းတိမ်ရောင်ရဲကြတယ်ကာယကံနဲ့လည်းပဲအကုသိုလ်ကရှောင်းချင်းကြတယ်ဝစီကံနဲ့လည်းပဲလိမ်မပြောချင်းစတဲ့ဒီနှုတ်နဲ့စောင့်ကြည့်ရမှာတွေကိုစောင့်ကြည့်ပြီးတော့ဝစီကံကုသိုလ်တွေကိုလည်းပဲသူစရိုက်တရားတွေကိုရှောင်ရွက်ကြတယ်ကြိုးစားကြတယ်တဲ့စေနေရလည်းပဲအဘိဇာဗျာပါဒမိစ္ဆာဒိဋ္ဌိဒီတရားသုံးပါးနေရှောင်ကျင်ပြီးတော့တမ္မာဒိဋ္ဌိအယူယူပြီးတော့ဒီဒုစရိုက်၁၀ပါးကရှောင်ကျင်ပြီးတော့ကုသိုလ်မှုကောင်းမှုမျိုးစုံတွေကိုလောက်ကြတယ်တဲ့သူတို့သိလို့ရှိရင်ဘာဖြစ်မလဲတချို့ကလူဘဝမှာသွားပြီးတော့ပဋိသင်္ဍေနေကြရတယ်လူဖြစ်ကြတယ်ဒါကမနုဿဂတိလို့ခေါ်ရတယ်နံပါတ်၃ဂတိပေါ့အဲ့တော့လူဘဝရောက်နေတဲ့ပုဂ္ဂိုလ်တွေကဘယ်လိုလဲဆိုတော့ယောမနုဿနံအာရောတေနာတောတတ္ထယာပေတိတေနာတောတတ္ထတိဋ္ဌတိတဲ့အဲ့တော့လူဘဝရောက်လာလို့ရှိရင်လူတွေရဲ့အစာအစာဖြစ်တဲ့ထမင်းမယောမုတ်စတဲ့အစာအာဟာရတွေနဲ့ဂျုံစတဲ့အစာအာဟာရတွေနဲ့ရက်တည်နေကြတယ်တဲ့အဲ့တော့ဒီလူဘဝဆိုတာလည်းပဲဘုန်းကြီးတို့ယေရှုဒါနပေးလူတဲ့အခါမှာမရောက်နိုင်တဲ့ဘုံဘဝဒါနဖြစ်ပါတယ်တဲ့ကုသိုလ်ကောင်းမှုတွေလုပ်ပြီးတော့လူဘဝရောက်သွားတယ်ကိုကနေပြီးတော့ယေရှုမန္တပြီးအမျှပေးဝေတယ်ဆိုရင်လူဘဝရောက်လို့ရှိရင်တာတုလူမောဒနာခေါ်ပြီးတော့သူဟာဒီကုသိုလ်ရဲ့အဖို့ကိုခံစား권မရှိပါဘူး။ဒါကြောင့်မို့ဘုန်းကြီးတို့လူဘဝမနုဿဂတိဆိုတဲ့ဘဝရောက်သွားလို့ရှိရင်လည်းပေးလူလိုက်တဲ့အမြတမ်းပေးဝေလိုက်တဲ့ဒါနကုသိုလ်တွေကသူ့အတွက်လူဘဝရောက်သွားတဲ့အတွက်ဘာမှအကျိုးမရှိနိုင်ပါဘူးတဲ့။မရနိုင်ပါဘူး၊မဆောက်ရနိုင်ပါဘူး။သူလုပ်ခဲ့တဲ့ကုသိုလ်ကံနဲ့ကောင်းတာလုပ်ခဲ့ရင်ကောင်းတဲ့ဘဝဖြစ်ပြီးတော့မြတ်တာသွားပါလေ။မကောင်းတာလုပ်ခဲ့ရင်မကောင်းတဲ့ဘဝဆင်းရဲတဲ့ဘဝရောက်ပြီးတော့လူဆင်းရဲဘဝနဲ့ငက်ငက်ပြက်ပြက်နဲ့နေသွားရပါတယ်။သူလုပ်ခဲ့တဲ့ကံတိုင်းဖြစ်သွားတာအမြတမ်းပေးဝေတဲ့အတွက်မဆောက်ရနိုင်ပါဘူးဆိုပြီးတော့တတိယဂတိကို မြတ်စွာဘုရားကပုံနာကြီးကိုရှင်းပြလိုက်ပါတယ်။အဲ့တော့ငရေဘဝတရိစံဘဝလူဘဝမရောက်နိုင်တာသုံးဘဝရှိသွားပြီသုံးကတိရှိသွားပြီပေါ့။နောက်နံပါတ်၄ဖြစ်တဲ့လာရောက်ရာကတိကဘာလဲဆိုတော့ပုံနာတဲ့ဆောဆောကလူပဲသူစရိုက်၁၀ပါးကရှောင်ကျင်ပြီးတော့သူစရိုက်၁၀ပါးကုသိုလ်ကောင်းမှုတွေကိုပြုလုပ်ပြီးတော့တေလွန်တဲ့အခါမှာနတ်ပြည်ကိုရောက်သွားတယ်တဲ့အဲ့ဒီလိုနတ်ပြည်ကိုရောက်သွားတဲ့အခါမှာလည်းပဲဘာဖြစ်တယ်လဲဆိုတော့ယောဒေဝနံအာဟာရောတေနာတောတ္ထယာပေတိတေနာတောတ္ထဒိဋ္ဌတိဣဒံဘိဘောပြမနအထာနံတဲ့ပုံနာတဲ့နတ်ဘဝရောက်လို့ရှိရင်လည်းပဲနတ်တွေရဲ့ပုဒါဘောဇဉ်စတဲ့နတ်ဩဇာစတဲ့အစာအာဟာရတွေရှိတယ်အဲ့ဒီအစာအာဟာရနဲ့မြတ်တာတဲ့အဲ့ဒီအစာအာဟာရနဲ့နတ်ပြည်မှာအသက်ရှင်အောင်ရည်တည်နိုင်သွားတယ်တဲ့အဲ့ဒီနတ်ပြည်ဘဝဟာလည်းပဲပြုလုပ်တဲ့ကုသိုလ်တွေရဲ့ရောက်နိုင်ကောင်းတဲ့ဘုံဌာနမဟုတ်ပါဘူးဆိုပြီးတော့မြတ်စွာဘုရားကစတုထဂတိကိုဟောကြားတယ်နတ်ဘဝကုသိုလ်ကောင်းမှုတွေလုပ်ပြီးတော့နတ်ပြည်ရောက်သွားတယ်ဆိုရင်ကိုလုပ်တဲ့ကုသိုလ်ဟာသူတို့အတွက်ဘာမှတိတ်ပြီးတော့အကျိုးမတူသို့တော့သူတို့ကသိတဲ့အတွက်တာရုခေါ်ရင်တော့ဒါရီခေါ်တဲ့ပတ္တာနုမောဒနာကုတုကံတော့ရနိုင်တယ်။သို့တော့ဒီဘဝကနေပြီးတော့အစာတောက်တွေလှူပြီးတော့အမြတမ်းပေးဝင်လိုက်တယ်။အဲ့ဒီအစာတောက်တွေလှူလိုက်တဲ့အတွက်နတ်ပြည်မှာအစာတောက်တွေပေါ်သွားတယ်ဆိုတာကတော့မရှိနိုင်ဘူးပေါ့။တည့်ရကြီးမရောက်နိုင်ဘူး။သူတို့မှာဝမ်းပျောက်နှုမောဒါရုခေါ်ဆိုနိုင်လို့ရှိရင်တော့ဒါရုခေါ်ဆိုမယ်။ကုတုတွေတော့တိုးသွားမယ်။ဒီဒါနရဲ့အကျိုးကိုဒီဒါနကိုတည့်ရိုက်ခံစားသုံးဆောင်နိုင်တယ်ဆိုတာနတ်ပြည်ဘဝမှာလည်းမရှိပါဘူး။နတ်ပြည်ဆိုတာသူ့ရဲ့နတ်ဩဇာတွေနဲ့ပဲယက်တည်နေပါတယ်လို့မြတ်စွာဘုရားကမင်ကြားတော်မူခဲ့ပါတယ်အဲ့တော့ဂတိ၄မျိုးရှိသွားပြီအဲ့တော့ကောင်းတဲ့ဂတိက၂မျိုးလူဘဝနတ်ဘဝဒီဘဝတွေမှာလည်းပဲဒါနကိုတည့်ရကြည်ရောက်ပါစေဆိုပြီးတော့မျှပေးဝေလို့မရပါဘူးနောက်တစ်ခါဘုန်းကြီးတို့မကောင်းတဲ့ဘဝ၂မျိုးငရဲဘဝတတိယဆံဘဝဒီဘဝ၂မျိုးမှာလည်းပဲမျှပန်းပေးဝေလိုက်တဲ့အတွက်သူတို့မှာဒီဒါနကိုခံစားသုံးဆောင်ရတယ်ဆိုတာမရှိနိုင်ပါဘူးတဲ့နောက်ဆုံးချက်မြတ်စွာဘုရားဘာဟောလဲဆိုတော့နံပါတ်5ချက်အနေနဲ့ကတော့လူပေါ်မှာနေတဲ့ပုဂ္ဂိုလ်ရာဒုစရိုက်တွေစောစောကလိုပြုတယ်ပေါ့သူအသက်တက်တယ်သူဥစားခိုးတယ်စတဲ့ကာယကံနဲ့မကောင်းမှုတွေလုပ်တယ်နောက်ပြီးတော့ဝစီကံနဲ့လည်းပဲပြောဆိုတာတွေကကြမ်းကြမ်းတမ်းတမ်းသူများနာမချမ်းသာတဲ့စကားတွေပြောတယ်လိန်ပြောတယ်နောက်ပြီးတော့ဂုံတိုက်တယ်ကိုယ်ပေါ်မှာချစ်လောင်သူတို့ချင်းချင်းကွဲသွားအောင်နောက်တစ်ခုကလည်းပဲအရေးမရဖတ်မရစီပြောပြီးတော့ဒါတွေနဲ့ချိန်ကုန်ပြီးတော့ကုံတွန်နေနှုတ်ကလည်းပဲကုသိုလ်မရှိနောက်ပြီးတော့စိတ်ထဲမှာလည်းပဲအဘိဇ္ဇာပြဘာဒမိစ္ဆာဒိဋ္ဌိဆိုတဲ့အကုသိုလ်ဒုစရိုက်တွေကိုကြံစီတွေးတောနေတယ်တဲ့သူသေးလို့ရှိရင်ပဲရောက်သွားမလဲဆိုတော့ပိဋ္တာဘုံဘဝရောက်သွားတယ်တဲ့ပိဋ္တာဆိုတာခွန်ကြီးတို့ပိဋ္တာငယ်တာကိုပိဋ္တာလို့ခေါ်ပြီးတော့အကြီးစားပိဋ္တာတွေကိုအတူတကယ်လို့လည်းပဲခေါ်ပါတယ်အဲ့တော့အတူတကယ်နဲ့ပိဋ္တာဆိုတာအတူတူပဲလို့သတ်မှတ်ခြင်းလည်းပဲရပါတယ်အဲ့တော့ပိဋ္တာဘုံဘဝရောက်သွားတော့ဘာလဲဆိုတော့ယောပိတိဝေတိပိတိဝေတိကာနံတတ္တနံအာဟာရောဒေနာတောတ္ထယာပိတိဒေနာတောတ္ထဒိဋ္ဌတိတဲ့ပိဋ္တာဘုံဘဝရောက်သွားလို့ရှိရင်ဘာဖြစ်သွားလဲသူတို့ရဲ့အစာအာဟာရဆိုတာရှိတယ်တဲ့နှက်တွေတို့တွေတို့စွန့်ပစ်ထားတဲ့ဒီထမင်းဆေးရည်တို့ခွေးတို့လမ်းကြိုလမ်းကြားတွေထဲမှာပစ်ထားကြတာအဲ့ဒါတွေကိုသူတို့ကကောက်စားပြီးတော့သူတို့ဘဝမှာအသက်ရှည်ရည်တည်သွားကြပါတယ်တဲ့အင်မတန်တနာစရာကောင်းတဲ့ဘဝပေါ့ဒါကြောင့်မို့ဘုန်းကြီးတို့တစ်စီတွေပိတ်တာတွေဆိုတာတကယ်တော့ကြောက်စရာမရှိပါဘူးမြင်လဲမမြင်ဘူးကြပါဘူးသူတို့ကလူတွေလိုဘုံကံမရှိဘူးလူတွေဆွန့်ပစ်ထားတဲ့နှက်တို့တွေတို့နောက်ပြီးတော့လက်ဆေးရည်တွေကပါတဲ့အကျွင်းအကျန်းထမင်းလေးတွေတို့ဒါမျိုးလေးတွေညစ်ကြေးလေးတွေစားပြီးတော့သူတို့ကအင်ဂျိုအင်ကြားတွေထဲမှာသွားပြီးတော့မျိုးစုံတွေမှာသွားပြီးတော့အသက်ရှင်ရည်တည်နေကြရတာအဲ့ဒီအစာအာဟာရနဲ့နှစ်တူရိစတဲ့အစာအာဟာရတွေနဲ့ရည်တည်ပြီးတော့သူတို့ဟာမျှတနေကြတယ်တဲ့ဒါပုံသားကြီးကိုမြတ်စွာဘုရားကဟောလိုက်တယ်နောက်တစ်ချက်ကဘာဟောတည်းတဲ့ဆိုတော့ယံဝါပနတ္တဤတော့အနုပဝိသန္တိမိတ္တာမစ္ဆဝါညာတိတာလောဟိတာဝါတဲ့ဒေနာတောတ္ထယာပေတိဒေနာတောတ္ထဒိဋ္ဌတိဣဒံကိုပြမနဌာနံယထာတိတ္တတန္တာနံဥပကပ္ပတိတဲ့ဆိုလိုတာဘာလဲဆိုတော့အဲ့တော့ပိဋ္တာကြတော့သူတို့ရဲ့စာအရာဖြစ်တဲ့နှစ်တွေးတဲ့လည်းပဲယက်တည်တယ်တဲ့နောက်တစ်ချက်ယက်တည်ပုံလေးကဘာလဲဆိုတော့ဝါကနာတိတာမဂာတိအတ္တထုပိဋ္တာဖြစ်နေသောတတ္တဝါဤမိတ္တာမစ္ဆဝါမိတ်ဆွေဖို့တငယ်ချင်းတို့သည်၎င်းညာတိတာလိုဤတာဝါဆွေမျိုးသွေးသားတော်ဆက်သူတို့ဒီလည်းကောင်းဤတော်ဤလူဘဝဒေတာမအနုဘွေစံဒီဤစုလူတန်ပေးပို့ကြကုန်၏တဲ့ယံကျင်ကုသိုလ်ဒါနကိုနုဘွေစံဒီဤစုလူတန်၍ပေးပို့ကြကုန်၏ဒ ေနာထောယေဇုလူမဒီမန်၍တေနာထောယေဇုလူတန်၍ပေးပို့ရသောလူတန်နာဖြင့်တတ္ထာထောပိတ္တာဘုံဘဝ၌တေနာတတ္ထယာပင်တိတဲ့သောထောပိတ္တာတိယာပေတိမြတ်တ၍နေဒိဋ္ဌတိယက်တိနိုင်ပါ၏တဲ့ဆိုလိုတာပါလဲဆိုတော့လူဘဝကဆွေမျိုးတွေမိတ်ဆွေတွေရှိကြတယ်သူတို့ကနေပြီးတော့ကုသိုလ်ကောင်းမှုတွေလုပ်ပြီးတော့အမြဆိုပြီးတော့ပေးဝေလိုက်ကြတယ်တဲ့အဲ့တော့အမြလို့ပေးဝေလိုက်ကြတဲ့အခါမှာဘုန်းကြီးတို့အဲ့ဒီပိတ္တာတွေဟာတာရုဉ္စမောဒနာခေါ်ပြီးတော့ကိုယ်ကနေပြီးတော့အစာအတော့တွေလှူဒန်းပြီးတော့မြတ်တမ်းပေးဝေလိုက်လို့ချင်းသူတို့မှာနတ်နိုင်ဖြစ်တဲ့အစာအတော့တွေရပြီးတော့ချမ်းသာသွားကြပါတယ်တဲ့တကယ်လို့ကိုယ်ကနေပြီးတော့သင်္ကန်းတွေအဝတ်တွေလှူပြီးတော့မြတ်တမ်းပေးဝေလိုက်လို့ချင်းသူတို့မှာနဝတန်စာအဝတ်တွေဝတ်ပြီးတော့ချမ်းသာသွားကြတယ်တဲ့အဲ့ဒီလိုလည်းပဲသူတို့ကမြတ်တာနိုင်နေပေါ့အဲ့တော့ငရဲတို့တိရစ္ဆာန်တို့လူဘဝတို့နတ်ဘဝတို့ရောက်တဲ့ပုဂ္ဂိုလ်ကတော့သူ့အာဟာရနဲ့သူမြတ်တာနေကြတာငရဲသားတွေကတော့အာဟာရတော့မစားရဘူးကံတရားတွေပဲသူတို့မှအာဟာရဖြစ်သွားပါတယ်ကံရှည်ရင်ကံအကုသိုလ်ကံကြီးရင်ကြီးသလောက်ငရဲမှာတက်တန်းရှည်ကြတယ်အကုသိုလ်ကံငယ်ရင်ငယ်သလောက်ငရဲမှာတက်တန်းတူကြတယ်သူတို့မှအစာအာဟာရဆိုတာပြည်တန်မရှိပါဘူးကျန်တဲ့ဘုံဘဝတွေကတော့သူ့အစာအာဟာရနဲ့သူမျှတနေကြတယ်။ဟောဒီပိဋ္ဌာဘုံဘဝကြတော့သူတို့ရဲ့အစာအာဟာရဖြစ်တဲ့နှက်တွေထမင်းကြံဟင်းကြံဒါလေးတွေနဲ့လည်းပဲမျှတနိုင်တယ်။လူဘဝကနေပြီးတော့မိတ်ဆွေတွေဆွေမျိုးတွေကအမျှတမ်းပေးဝေလိုက်တယ်။အဲ့ဒီမိမိတို့ကိုရည်မှန်းပြီးတော့လှူဒန်းလိုက်တဲ့ပေးပို့တဲ့လူဒါနကိုလည်းပဲဝမ်းမြောက်မှုမို့တာရုခေါ်ပြီးတော့နတ်နိုင်ဖြစ်တဲ့အစာအတော့တွေအဝတ်အစားတွေရပြီးတော့သူတို့မှပြည့်စုံသွားနိုင်ပါတယ်ခံစားသွားနိုင်ပါတယ်လို့မြတ်စွာဘုရားကမိန့်ကြားတော်မူခဲ့တယ်အဲ့တော့ဂတိ၅မျိုးတွေကပေတဂတိဆိုတဲ့ပိဋ္တဘဝအတုတကယ်ဘဝတသိတရေဘဝဒါမျိုးတွေရောက်သွားတယ်ဆိုရင်တော့ဒီဒါနရဲ့အကျိုးကိုသူတို့တိုက်ရိုက်ခံစားနိုင်တယ်ပုံနာဆိုပြီးတော့မြတ်စွာဘုရားကဘုန်းကြီးတို့ယေဇူးဒါနရောက်နိုင်တဲ့ဘုံဘဝနဲ့ယေဇူးဒါနမရောက်နိုင်တဲ့ဘုံဘဝဆိုပြီးတော့ခွဲခြားပြီးတော့ဟောကြားလိုက်ပါတယ်အဲ့တော့ဘုန်းကြီးတို့ဇာနုတ္တောနိပုံနာကလည်းပညာရှင်ပုံနာကြီးထင်ပါတယ်အဲ့တော့မြတ်စွာဘုရားဟောကြားတာကိုသူကထပ်ပြီးတော့မေခွန်းထပ်ထုတ်တယ်။မြတ်စွာဘုရားတဲ့ထားပါတော့တဲ့တပည့်တော်တို့ယေရှုလိုက်တဲ့တမလွန်ဘုရားပြောင်းသွားတဲ့ဆွေမျိုးသွေးသားတော်ဆက်သူတွေကအဲ့ဒီပိဋ္တာပုံဘုရားမရှိကြဘူးဆိုလို့ရှိရင်တပည့်တော်တို့ပြုတဲ့ဒါနကိုဘသူတွေကသုံးဆောင်ခံစားနိုင်ကြပါသလဲဆိုပြီးတော့မေခွန်းတခုထပ်တက်လိုက်တယ်။ကိုယေရှုတဲ့ပုဂ္ဂိုလ်မရှိဘူးဆိုရင်အဲ့ဒီဒါနကိုဘသူတွေကသုံးဆောင်ကြပါသလဲဆိုတော့မြတ်စွာဘုရားပုံနာတဲ့ကိုယေရှုလိုက်တဲ့ဆွေမျိုးသွေးသားတော်ဆက်တဲ့ပုဂ္ဂိုလ်တွေမရှိဘူးဆိုလို့ရှိရင်ကိုကြီးမရည်စူးခဲ့တဲ့အခြားသောဆွေမျိုးတွေသွေးသားတော်ဆက်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီပိဋ္တာဘုံဘောင်းမှာရှိနိုင်ကြတယ်တဲ့သူတို့ကအဲ့ဒီအမြတ်တမ်းပေးဝေတဲ့အဲ့ဒီဒါနကိုဒါနပြုပြီးတော့ပေးလှူတဲ့အမြတ်တမ်းကိုတာရုဉ္စမောဒနာခေါ်ဆိုပြီးတော့ခံစားသုံးဆောင်နိုင်ကြပါတယ်တဲ့အဲ့တော့ကိုကြီးစူးတဲ့ပုဂ္ဂိုလ်မရှိလည်းပဲတန္တရာကြီးထဲမှာဆွေမျိုးတော်ဆက်ခဲ့ဘူးတဲ့ပုဂ္ဂိုလ်ကြီးဘိုးဘွားတို့ကဇနီးမောင်နှံတော်ဆက်ခဲ့တယ်။ဘိုးဘွားတို့ကမိဘတော်ဆက်ခဲ့တယ်ဒီဘွားမှလာပြီးတော့ဆွေမျိုးမတော်ဘူး။အဲ့ဒီလိုရှင်းရှင်းတုန်းကဆွေမျိုးတော်ဆက်ခဲ့တဲ့ပုဂ္ဂိုလ်ကိုယ်ရည်စိုးပြီးတော့မလုပ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီဒါနရဲ့အကျိုးကိုခံစားရပါတယ်ပုံနာလို့မြတ်စွာဘုရားကထပ်ပြီးတော့ဖြေကြားလိုက်ပါတယ်။ဘုန်းကြီးတို့တန္တရာကြီးကအရှိအရှိတဲ့ဒါကြောင့်လူတစ်ယောက်နဲ့တစ်ယောက်ဒေါသအာကာတနဲ့ဘယ်တော့မှမဆက်ဆံတာကောင်းတယ်။ဘာဖြစ်လို့လဲဆိုတော့ဒီဘုရားမှာဆွေမျိုးမတော်ပြီမဲ့ရှေးဘုရားကတော်ခြင်းတော်ခဲ့မှာအဲ့တော့တန်တရာကြီးထဲမှာဆွေမျိုးမတော်ဘူးတာဆိုတာအင်မတန်မှရှားသွားပါတယ်။ဒါကြောင့်မေတ္တာစိတ်နဲ့ကြည့်လို့ရှိရင်ဒေါသဆိုတာဖြစ်စရာအကြောင်းမရှိဘူးဆိုလို့ကောက်ချက်ချလို့ယာသွားပါတယ်။အဲ့တော့ပုံနာကထပ်ပြီးတော့မေးပြန်တယ်။မြတ်စွာဘုရားတဲ့တပည့်တော်တို့လှူဒန်းလိုက်တဲ့ဒါနတပည့်တော်တို့ယေရှုလှုပ်လိုက်တဲ့ကုသိုလ်ဒါနဟာတပည့်တော်တို့ရည်မှန်းတဲ့ဆွေမျိုးတွေရလည်းပဲပိတ်တာဘုရားမရှိအခြားသောဆွေမျိုးတွေရလည်းပဲပိဋ္တာဘဝမှာမရှိဘူးဆိုလို့ရှိရင်အဲ့ဒီဒါနကိုဘယ်သူတွေသုံးဆောင်ခံစားကြပါသလဲတဲ့ဆွေမျိုးဟာပိဋ္တာဘုံမှာကိုယ်ရည်မှန်းတဲ့ပုဂ္ဂိုလ်ကလည်းမရှိဘူးကောင်းတဲ့ဘဝတွေရောက်နေတယ်အခြားသောမရည်မှန်းတဲ့အခြားဆွေမျိုးတွေလည်းမရှိဘူးဆိုရင်ဩတဲ့ဒီဒါနကိုဘယ်သူတွေသုံးဆောင်ခံစားကြပါသလဲဆိုပြီးတော့မြတ်စွာဘုရားကိုမေခွန်းတစ်ခုထပ်မေးလိုက်တယ်အဲ့တော့မြတ်စွာဘုရားမေးဖြေကြားလိုက်တယ်အဒါနံကိုအေတံပြမနာနဝါကတော့ယန္တန္တနံဝိဝိတံအတ္တဣမိနာတိကေနအတုနာယရိတံပေတေဟိညာတိသာလောဟိတေဟိအပိစာဗျံမနဒါယကောပိအနိဗ္ဗလောတိတဲ့ပါပြောရလဲဆိုတော့ဗျံမနပုံနာယံအကျင့်ကြောင့်ကြောင့်ယံအကျင့်ခွင်လန်းကြောင့်ဒီကေနရှေစွာသောဣမိနာအတုနာဤတန္တရာခရီးအစဉ်ဖြင့်ပ ပေတေဤတမလွန်ဘွားသူပြောင်းသွားကြကုန်သောမြာတိတာလောဤတေဤဆွေမျိုးတွေ့တာတော်ဆက်သူတို့မှာဝိဝေတံကင်းစိတ်သောဌာနအရာနေရာဌာနသည်အတ္တရှိရာဤဤတံဤအကြောင်းဤအဌာနမဖြစ်နိုင်သောအကြောင်းပေသည်ဤသောဤအခွင့်လန်းသည်အနဝါကတော်မဖြစ်နိုင်သောအခွင့်လန်းပေသည် အပိဇာစင်ပြမနာပုံနာအပိဇာစင်စစ်တော်ကဒါယကောပြီးပေးသူတို့မြို့သားမြို့သမီးတည်တော်လီအနိဗလောလူဒနာဤအကျိုးမရရှိသည်မဟုတ်ကောင်းစွာရရှိသည်သာဖြစ်ပါ၏ဤသည်သူဘဂဝါတုံးလောကဒုရရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်း အဲ့တော့မြတ်စွာဘုရားကပုံနာကမေးတာကတပည့်တို့ရည်စူးပြီးတော့တေတဲ့ပုံကိုယ်တွေကိုရည်စူးလှူဒန်းတဲ့ဒါနဟာတကယ်လို့တပည့်တို့ရည်မှန်းတာတဲ့ဆွေမျိုးသားချင်းတွေပိတ္တာဘုံဘဝမှာမရှိကြဘူးကောင်းတဲ့ဘဝကြီးရောက်နေကြတယ်ကုသိုလ်တွေလုပ်သွားတဲ့အတွက်ပိတ္တာဘဝရောက်တယ်ဆိုတာမရှိနိုင်တော့ဘူးတဲ့ကောင်းတဲ့ဘဝရောက်နေတယ်ဆိုပါတော့နောက်ပြီးတော့မိမိတို့မရည်စူးတဲ့ ဆွေမျိုးသားချင်းနေလည်းပဲပိတ္တာဘုံဘဝမှာမရှိကြဘူးလို့ဆိုကြပါတော့တဲ့အဲ့တော့တပည့်တို့တို့ပြုလုပ်တဲ့ရည်စူးတဲ့ဒါနကိုဘယ်သူတွေခံစားကြပါသလဲဆိုပြီးမေးခွန်းတက်ပြီးတော့မြတ်စွာဘုရားကပုံနာတဲ့ဒါကမဖြစ်နိုင်တဲ့အကြောင်းမဖြစ်နိုင်တဲ့အခွင့်အလမ်းကြီးပဲတဲ့ဘာဖြစ်လို့လဲဆိုတော့တန်တရာကြီးတလောက်ရှည်ကြစွာကျင်လေခဲ့ရတဲ့ဘဲချင်းကစခဲ့တယ်ဘယ်သူမှမသိဘူးဘဲချင်းမှာ အကြောင်းဟာလုံးဝမဖြစ်နိုင်တဲ့အကြောင်းပဲလုံးဝမဖြစ်နိုင်တဲ့အခွင့်အရေးပဲတဲ့အပိစာပြေမနာဒါယကောပိအနိဖလောတိတဲ့ဒါပေမဲ့လို့ပုံနာတဲ့တကယ်တော့အလူဒါနာကိုယ်ရည်စူးတဲ့ပုံကိုယ်ကြီးမရှိဘူးလို့သင်ပြောတယ်လို့ထားလိုက်အောင်တဲ့လှူဒန်းနေတဲ့ပုံကိုယ်အတွက်ကတော့တဲ့ဒီဒါနာအလူဒါနာရဲ့အကျိုးဟာမရရှိတယ်ဆိုတာလုံးဝမဖြစ်နိုင်ဘူးအေကံကိုရရှိနိုင်ပါတယ်ဆိုပြီးတော့မြတ်စွာဘုရားကဟောကြားလိုက်ပါတယ်အဲ့တော့ဘာလဲဆိုတော့မြတ်စွာဘုရားဆိုလိုတာကကိုယ်ရည်မှန်းတဲ့ပုံကိုယ်ဟာပိဋကဘုံဘဝမှာမရှိဘူးကုသိုလ်တွေပြုပြီးတဲ့ပုံကိုယ်ကလည်းပဲနှက်ပြီးလူပြီးရောက်သွားမယ်ပေါ့အာဟုတုရိနင်းကံပြုတဲ့ပုဂ္ဂိုလ်ကလည်းပဲငရဲတို့တတိဆန်တို့ဖြစ်နေတယ်ဆိုကြပါဆိုပိဋကဘုံဘဝမှာမရှိဘူးဆိုရင်တဲ့သင်ပြောတဲ့အတိုင်းတကယ်တော့မဖြစ်နိုင်ပါဘူးတကယ်လို့သင်ပြောတဲ့အတိုင်းထားလိုက်အောင်လေလှူတဲ့ပုဂ္ဂိုလ်ရင်မာတော့အကျိုးကတော့မမဲ့ပါဘူးအကျိုးရှိနိုင်ပါတယ်တဲ့လှူဒန်းနေတဲ့ပုဂ္ဂိုလ်တို့ကတော့အဲ့တော့မြတ်စွာဘုရားကပြန်လည်ပြီးတော့အကျေဟောပြတယ်အဲ့တော့ပုံနာကဘာပြန်ပြီးတော့မေးတယ်ဆိုတော့မြတ်စွာဘုရားတဲ့အထာနေတိဘဝံဂေါတမောပရိကပံဝရတိတဲ့မြတ်စွာဘုရားတဲ့မြတ်စွာဘုရားကယေဇူးဒါနမရောက်နိုင်တဲ့ဘုံဘဝမှာလည်းပဲဒါနအကျိုးကိုပြည့်ညက်တော်မူပါသလားပြည့်ညက်ချက်ကိုဟောတော်မူပါသလားတဲ့ဆိုလိုတာဘာလဲဆိုတော့ဒါနရဲ့အကျိုးမရနိုင်တဲ့ဘဝတွေမှာလည်းပဲဘုန်းကြီးတို့ဒါနရဲ့အကျိုးကိုရနိုင်တယ်လို့ရှင်ဘုရားတတ်မှတ်တာပါလားတဲ့အဲ့တော့စောစောကမြတ်စွာဘုရားကငရေတရိစံလူဘဝနတ်ဘဝဒီဘဝတွေရောက်နေလို့ရှိရင်မိမိရည်စူးတဲ့ပုဂ္ဂိုလ်ဟာဒီဘုံတွေရောက်နေလို့ရှိရင်ဒီဒါနကိုမခံစားနိုင်ဘူးဒါကိုအထာနာလို့ပြောခဲ့တယ်။အဲ့တော့ပုံနာကမေးလိုက်တယ်။အရှင်ဘုရားတဲ့အဲ့ဒီလိုမိမိဒါနရည်စူးဒါနပြုလုပ်တဲ့အခါမှာမရောက်နိုင်တဲ့ဘုံဘဝရောက်နေတယ်။အဲ့ဒီမရောက်နိုင်တဲ့ဘုံဘဝမှာလည်းပဲပရိကပ္ပလို့ခေါ်တဲ့ဒါနအကျိုးကိုဟောပြောတတ်မှတ်ပြည့်ညက်ချက်ကိုအရှင်ဘုရားကဆိုလိုပါသလား။အဲ့တော့အာဌာနရောက်နေရင်လည်းပဲအလူတဲ့ပုဂ္ဂိုလ်ဟာအကျိုးရှိပါသလားတဲ့ဒါနရဲ့အကျိုးဟာလှူဒန်းတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားအကျိုးမမဲ့ဘူးလို့မင်ကြားတော်မူတော့အာဌာနလို့ခေါ်တဲ့ဘုန်းကြီးတို့ရည်မှန်းပြီးတော့လှူဒန်းတဲ့ဘုံဘဝမှာရည်မှန်းပြီးတော့မရောက်နိုင်တဲ့ဘုံဘဝမှာဖြစ်နေလို့ရှိရင်လည်းပဲလှူဒန်းတဲ့ပုဂ္ဂိုလ်မှာအကျိုးရှိသလားလို့ဒါမျိုးမေးတာပေါ့စောစောကပေသွားတဲ့ပုံကိုယ်တွေအကျိုးမရှိတာတော့ဟုတ်တယ်လှူဒန်းတဲ့ပုံကောအဋ္ဌာဏလို့ခေါ်တဲ့ဂတိလေးခုရောက်နေရောအကျိုးရှိပါသလားလို့မေးတော့မြတ်စွာဘုရားကရှိနိုင်တဲ့အကြောင်းကိုပြန်ပြီးတော့မင်ကြားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဒါလေးရဲ့ဆိုလိုတာစာလို့ပြောနေလို့တကယ်တော့ဘယ်ဘဝပဲရောက်ရောက်ခုနကရည်မှန်းတဲ့ပုံကိုယ်တွေအကျိုးမရှိပေမဲ့လို့လှူဒန်းတဲ့ပုံကိုယ်တွေတော့အကျိုးရှိနိုင်တယ်လို့ဟောလို့ရင်ဖြစ်တယ်ပေါ့အဲ့တော့မြတ်စွာဘုရားအကျယ်ထည့်ပြီးတော့ဟောတယ်ပုံနာတဲ့တကယ်လို့လူတယောက်ဟာအကုသိုလ်ကောင်းမှုတွေအကုသိုလ်တွေကိုလုပ်တယ်ကာယဒုစရိုက်ဝတိစရိုက်မနောဒုစရိုက်ကိုယ်နှုတ်စိတ်နဲ့မကောင်းတာတွေကိုလုပ်တယ်မကောင်းတာတွေကိုလုပ်တယ်လုံရင်းနဲ့သူကစီးပွားရေးတက်တယ်ဆိုပါစို့ Siwari telah reka ma balas ro, tamna biamna lu kore jahan ni turukang bongnari, turugu anang banang janang wajan ne sahwe tahwe ri lure. Lungaro aku tu dusrai ne lule rano, time tuan lundang wadna baro, anasure sahwe ri, panasure tahwe miusung cuyi miusung lure, janasure penedu, nabi ro modo yenga modo yeni lure bo. Anang banang janang wotan dengan sahre wotere gulebe pekane de watana pare de. Nabiro anang banang janang wotan malaganda wilipanan de pandu nandaru nanda piangdu jatana tomaku puso biro ludan de de. Deya eya khensati gulebe tuwa malila yao lude nezeya chao ni eini gulebe tajangu matan naindangma wanyuan biro kudu te biro pawin biro ludan de. Simitomodua, siru, mizaru, miguadu, kukezo in liase midagaru, liase midiru, sadibin, dari gulebe, ludan ere, dusrai do, lode, toto, duha, kudu kamu lode, shibare ere. Ero, rilo kudu kamu lode, shire, pogo diao, akudu dusrai di aleve lode, danari aleve lode, pero bebawa yao lezro, tresan bawa yao doya share ere, sendo lagang, miendo lagang, noato lagang, kuedo lagang, doa piro, psiare po. Hello, di luar desain cipta kamera, tuah eri desain buat apa? Parijan ini terus, sabuai muzo, tabuai muzo, bandu, sentanza muzo itu. Eri desain cipta dama, dana biwere pukulia, cahdo desain dide pobiro, lala bari jan ini, kongga momo neya bare, subiro miasa biaga. Ero lugere pukulah, aku turi lude, dusrai serva lude dua, desain cipta. Time is ludhane dua jauh no tuha sabwe tabwe bijuune ema dua pshiyare. Nabiro bannan dhari du sentanza miu miu du ta miuri ne tugu tansa sin khanyare re. Poyiru shimbiyani letaka suin sendu miendu. Shimbiyane siro mien mien siro ori wari pshiyare miendu sendu solu chin alun sabwe tabwe di bijuune bin nan dhari banni ne mieren buzo khani yadawe dahu solu yin pshipare. Hello, aku dorang lepas ya. Dah nara dulu mesir ya, kuiri itu, poyo itu, mien itu, nuari itu jaro. Dulu ya, ni sekarang ya biro. Terusan buat apa? Saya dah lebe mawa yeza, niya dah lebe cincin ye ye ne. Ini tema buat apa? Ni nabare. Tadi orang dah nara dulu lepas pukuha. Aku dorang lepas dua, dua sahaja lepas dua. Terusan buat apa? Jauh dah tau ma, cincin ni ni ne, niya bare. Tapi ya sebab apa? Dana luaran itu juga cuma mahu surau tadi pialai dia, holai dia apa? Tanya poin itu dekat rumah ini lebih mien cipu. Kuba wajah mah, kuijin dura dama, tercu kuili rijaro. Eh ya ne, ini macam kau ne, kare mah malungare mah, tiga kau kau mau mana kozori ne niyal. Dana na bagai de kuili rijaro, cuma dua mesi lembi mandi rada dama, tiaw tiaw ka dosa tapi layai kaya di de de. Tanya dana ye cuci sura, ari terusan tidak ti. Luaran yang pukul dua dua itu jauh sebarai lu menjaga depo. Taka, dana apa itu kui zure pukul apa itu bungwa mana masih bulu tahu tegero sebarai. Semua zura si ni jare kanzana ini. Pernahnya masih bulu itu dua masih bulu tahu luaran yang pukul dua garo. Terusan bungwa jauh dah tahu mana jauh kanzaya rejau jauh lagi dawa. Nau dekat ni sebab dia kat turia cer jauh di de. Turia cakap balai zuro tegero de. Dusrai diari ga xiangjin ne kaigan wazigan menokan ne kuduri gube loude tere ka lupuwa yao de. Ero lupuwa yao de ka maare tuwa dusrai sewa ga xiangjin bido dusrai loude bie ma sozoa lupo tamana jihan lori piyamana durokong pongnari dari usawe taupe miuzo ne kuna dana uriri gu ludangere duwe lupuwa yao de. Lupuwa yao lo si yin du lupuwa yao la ra dusrai diya sewa gu tujene duwe lupuwa yao ya da. Lupa jauh lari kama kamu guna apa sura senjoso rupaiu dunia ada jauh tu ribo pemalu jauh eno poyo sauni jema ini selu ini dama pisong ni de ero luli demesi siwa usari ne pisong ni era pisong na baca luli sura luaran ne dua jauh pisong ni dusrai serva gu cengir de dusrai gu sauni ne dua lupa gu jare luaran lai de dua tu ma Kisih usaha ini macam apa pemirah matungje masa sahuni je masih di pulung biasong lagi ada, eri itu lupa malabe, luaran itu gua yasi nai mare, luaran itu dah lupa jauh lebe, cuma mebabu lu, biasa biaga menjarah mukere, dahga menuda ketipu. တကယ်လို့အဲ့ဒီပုဂ္ဂိုလ်ကနတ်ပြည်ရောက်သွားတယ်ဆိုရင်ဩသူစရိုက်တွေလုပ်တဲ့အတွက်နတ်ပြည်ရောက်တယ်နတ်ပြည်မှာလည်းပဲလှူဒန်းခဲ့တဲ့အတွက်နတ်နိုင်ကျက်တဲ့ရူပါယုံတတ္တာယုံခန္ဓာယုံစတဲ့အာယုံ၅ပါးကာမဂုဏ်အသက်ရှည်ခြင်းအစင်းလာခြင်းစတဲ့အရာဝတ္ထုတွေကအခြားနတ်တွေပို့ပြီးတော့ဒါနပြုတဲ့နတ်ကပို့ပြီးတော့တင့်တယ်ပါတယ်တဲ့ပြည့်စုံတယ်ဘုန်းကြီးတို့ဒုစရိုက်ကိုရှောင်ပြီးတော့သူစရိုက်ကိုလုပ်ရင်နတ်ပြည်တော့ရောက်တာပဲ။ तू ကဒါနအားနေခဲ့လို့ရှိရင်နတ်ပြည်မှာကာမဂုဏ်အားနေပါတယ်တဲ့။အစတရှိတာတို့အစင်လာတာတို့ခွန်အားကြီးတာတို့ဒါတွေလည်းပဲအားနေသွားနိုင်တယ်။အဲဒါနလည်းပဲပြုတယ်ဒုစရိုက်ကလည်းပဲရှောင်ခဲ့တယ်ဆိုရင်တော့နတ်ပြည်ရောက်တဲ့အခါမှာပို့ပြီးတော့အစင်လာတာနောက်ပြီးတော့အသက်တန်းရှိတာခွန်အားပလာကြီးတာအသိဉာဏ်ကြီးတာဒီအားတွေကပို့ပြီးတော့ပြည့်စုံသွားနိုင်ပါတယ်။ကာမဂုဏ်တွေလည်းပဲပို့ပြီးတော့ပြည့်စုံသွားနိုင်ပါတယ်ဆိုပြီးမြတ်စွာဘုရားကမိန့်ကြားတော်မူခဲ့ပါတယ်။နောက်ဆုံးဤကုန်းချုပ်အနေနဲ့အပိစာပြမနဒါယကောပိအနိဖလောတိတဲ့ပုံနာတဲ့တကယ်တော့လှူဒန်းတဲ့ပုဂ္ဂိုလ်အတွက်ဒါနဆိုတာအကျိုးမဲ့သွားတယ်ဆိုတာမရှိပါဘူးအကျိုးတွေတကယ်တော့ရသွားနိုင်ပါတယ်လို့ဤကုန်းချုပ်လိုက်ပါတယ်အဲ့တော့ခွန်ကြီးတို့ငရဲဘဝရောက်လို့ရှိရင်တော့ဘာတွေပြည့်စုံလဲဒါတော့မဟုတ်ဘူးအဲ့တော့ငရဲဘဝရောက်လို့ရှိရင်တော့ကိုယ်ကိုယ်တိုင်ဒါနတွေဘယ်လောက်ပဲပြုခဲ့ပြုခဲ့ငရဲမှာအကုသိုလ်ကြီးတယ်လို့ရတော့ရောက်သွားတယ်ဆိုရင်တော့ဒီဒါနရဲ့အကျိုးဟာမပေးနိုင်ပါဘူးလူဘဝမှာပေးနိုင်တယ်တတိယံဘဝမှာပေးနိုင်တယ်နတ်ဘဝမှာပေးနိုင်တယ်ပိဋကဘဝဆိုရင်တော့ဒါပြောမနေနဲ့တော့ပေါ့အမြတန်ပေးဝေတာကိုရသွားနိုင်ပါတယ်အဲငရဲဘဝရောက်သွားရင်တော့ဒီဒါနကိုယ်ကိုယ်တိုင်ပြုခဲ့လေငရဲရောက်တဲ့ပုဂ္ဂိုလ်အတွက်တော့တိတ်အကျိုးမရှိဘူးဒါမှမဟုတ်တတ်တန်းတူတာလေးတွေတော့အကျိုးရှိသွားနိုင်တာပေါ့အဲ့တော့မြတ်စွာဘုရားကိုပုံနာကဘာလျှောက်လိုက်တယ်ဆိုတော့မြတ်စွာဘုရားတဲ့လူတန်းတဲ့ပုဂ္ဂိုလ်အတွက်အကျိုးမဲ့မဲ့ကိုအကျိုးတွေရရှိနိုင်တဲ့အတွက်အမတန်မှအံ့ဩစရာကောင်းလိုက်တာလက်ပြောက်ကတိအံချီးပွေကောင်းလိုက်တာမြတ်စွာဘုရားတဲ့အဲ့တော့ဒါနတရားဟာလူတန်းတဲ့ပုဂ္ဂိုလ်အတွက်အကျိုးမရှိတာမဖြစ်နိုင်တဲ့အတွက်အကျိုးအေကံရှိနိုင်တဲ့အတွက်လွန်လွန်ကဲကဲဟုပဲဒါနတွေလူတန်းတင်ပါတယ်နောက်ပြီးတော့လွန်လွန်ကဲကဲဟုပဲတေသူကိုကြီးမှန်းပြီးတော့ပေးလူရတဲ့အလူတွေကိုပြုလုပ်တင်ပါတယ်မြတ်စွာဘုရားဆိုပြီးတော့ပုံနာကမြတ်စွာဘုရားကိုဒါနလှုပ်တင်တဲ့အကြောင်းတေသူကိုယီမှန်းပြီးတော့ပေးလူရတဲ့အလှဒါနတွေကိုတကယ်လုံးတဲ့အကြောင်းပြောဆိုသွားပါတယ်ပြောဆိုပြီးတော့ဖရာတရားတန်ခါကိုသူကစီးကပ်ကိုးကွယ်ပါတယ်အသက်နဲ့စီးကပ်တတ်တဲ့ယတနာတုံမာကိုမြင်နိုးတတ်တဲ့ဥပါဒကာလို့မှတ်တော်မူပါဆိုပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်သွားပါတယ်တရားသူရတယ်လို့တော့မပါဘူးပေါ့အဲ့တော့ဇာနုတော်နာဇာနုတော်နိဆိုတဲ့ပုံနာကြီးကဒီတရားကိုနာယူပြီးတော့အဲ့ဒီလိုအကျိုးတရားတွေရသွားခဲ့တယ်ဒါကြောင့်ခွန်ကြီးတို့စောစောကပြန်ပြောပြန်တရင်စာရည်ကနေအမြအတန်းပေးဝေတာဟာရနိုင်ပါသလားဆိုတော့ခွန်ကြီးတို့နှုတ်မြက်ပြီးတော့မဝေလို့ရှိရင်ရဖို့ရမလွယ်ပါဘူးအဲတကယ်လို့သူတို့ဟာသူတို့ရဲ့မိသားစုဝင်တွေရဲ့ကျေးဇူးကိုသိကျင်လို့အမြဲတမ်းမှတ်ရကျင်လို့တရင်စာရည်ထည့်တာပါဆိုရင်တော့အပြစ်မရှိပါဘူးဘာဖြစ်လို့လဲဆိုတော့လောကမှာအာဇာနီပုဂ္ဂိုလ်တွေရဲ့အကြောင်းကိုသတိရဖို့အတွက်နိုင်ငံတော်တွေကနေပြီးတော့အာဇာနီနေ့စသဖြင့်သတ်မှတ်ပေးခဲ့တယ်ဘာဖြစ်လို့လဲသူတို့ရဲ့ဂုဏ်ကျိုးစီးတူကိုအမှတ်ရတဲ့အချိန်မှာကုသိုလ်ဖြစ်တာပေါ့အဲ့တော့ခုလည်းပဲသတင်းစာထဲမှာထည့်တယ်ဆိုတာသတင်းစာလေးတင်ထားပြီးတော့ဖတ်တဲ့အချိန်တိုင်းမိမိတို့ရဲ့ကျေးဇူးရှင်ကိုတရိယာကျင်လို့ဒီလိုစိတ်နဲ့ဆိုရင်တော့အပြစ်မရှိနိုင်ပါဘူး။တို့အမြတမ်းကြောက်အောင်လို့ဆိုတဲ့ဒိဋ္ဌိနဲ့ရတော့လုံးဝဒိဋ္ဌိမရှိပါဘူးလို့ဒီလိုပဲဖြေလို့ရပါတယ်။အဲ့တော့ကောင်းတဲ့ဘုံဘွားကနေတာရုနုမောဒနာခေါ်ပါဆိုရင်နေပြီးတော့ဘာလို့ရောက်နေရင်တော့တာရုလို့တော့ခေါ်နိုင်မယ်။တို့တော့ဒီကုသိုလ်ရဲ့အကျိုးကိုခံစားနိုင်တယ်လို့တော့စာပေမှာမရှိပါဘူး။တကယ်လို့ပိဋကဘဝရောက်ရှိနေရင်လည်းပဲသတင်းစာတွေရဲ့ကြီးညာယုံနဲ့လည်းပဲခံစားနိုင်ဖို့မလွယ်ပါဘူးနှုတ်ညွတ်ပြီးတော့အမြတမ်းပေးဝေမှာခံစားနိုင်နေတဲ့ဒါကြောင့်လို့ဆိုလို့ရှိရင်ဒီမေခွန်းရဲ့ပြဿနာလေးဟာရှင်းလင်းသွားခဲ့ပါပြီအဲ့တော့ခေါင်းကြီးတို့ဖះရှင်လက်ထက်ကဖြစ်ပြက်လေးနည်းနည်းပြောဦးမယ်ပေါ့ဖះရှင်လက်ထက်ကဗိမိတာတာမင်းရဲ့ဆွေမျိုးအောင်ဖြစ်ခဲ့မှုတဲ့ပိဋက8000နဲ့4000ဟာအင်မတန်ဒုက္ခရောက်ခဲ့ကြရတယ်ပေါ့ဘလို့ဒုက္ခရောက်ခဲ့လဲဆိုတော့သူတို့ဟာဘုန်းကြီးတို့လွန်ခဲ့တဲ့62ကဘာထက်ကဘုဒ္ဓဖះရှင်လက်ထက်မှာပေါ့ဘုဒ္ဓဖះရှင်လက်ထက်မှာဘုဒ္ဓဖះရှင်ရဲ့ခမည်းတော်ကြီးကမဟိန္ဒာမင်းကြီးတဲ့သူသားကြီးကဖះဖြစ်သွားတယ်နောက်ပြီးတော့သူသားငယ်ဆိုတာကတော့အဖေသူအမေပွဲဖြစ်ပါလိမ့်မယ်အဲ့ဒီဟာကပထမအကတာဝကရှင်သာရိပုတ္တရဲ့ယာတုကိုယာသွားတယ်ပုရောဟိတ်ရဲ့သားကတော့ဘုန်းကြီးတို့ဒုတိယအကတာဝကယာတုပေါ့အဲ့တော့ခွန်ကြီးတို့မဟိန္ဒာမင်းကြီးကငါသားကဖះဖြစ်တယ်ငါသားကအခတာဝကဖြစ်တယ်ငါပုရောဟိတ်ရဲ့သားကဒုတိယအခတာဝကဖြစ်တယ်ဆိုပြီးတော့အကြည်ညိုတွေလွန်ပြီးတော့မြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့သူတို့ရဲ့ခေတ်ကတက်တန်းကအနှစ်9000တန်းပေါ့မြတ်စွာဘုရားတဲ့အနှစ်9000ပမာဏရှိတဲ့ တတန်းရဲ့အစွန်မှာထိုင်ပြီးတော့တပီးတော်ဟာအိမ်ငိုင်နေတဲ့ပုံကိုနဲ့တူပါတယ်တဲ့ဆိုလိုတာသူပေးကနီးပြီဆိုတဲ့အသေးပဲပါပဲဘုန်းကြီးတို့လူတွေရဲ့တဏ္ဍာကနှစ်ကိုးတောင်းရှိတယ်သူကလည်းပဲနှစ်ကိုးတောင်းပြည့်တော်မှာဆိုတော့အဲ့တတန်းရဲ့အစွန်လေးမှာထိုင်ပြီးတော့အိမ်နေတဲ့ပုံကိုအချိန်မရွေးပြုတ်ကြသွားနိုင်တယ်လို့သူကလည်းပဲအချိန်မရွေးပြည့်ခြင်းတရားနဲ့ရင်ဆိုင်နိုင်ရပါတယ ပဋိညင်ကိုခံယူလိုက်တယ်ဖုဒ္ဓဘုရားရှင်ကလည်းသူ့ရဲ့ခမည်းတော်ကြီးကိုလက်ခံလိုက်တယ်ပေါ့ကျေနဲ့အောင်အဲ့တော့ခြားသူတွေကအဲ့ဖုမဟိန္ဒာမင်းကြီးမှာခြားသားတော်၃ပါးရှိသေးတယ်စစ်သူကြီးတွေပေါ့သူတို့မှာလည်းပဲအချံရံကတထောင်လောက်ရှိတယ်အဲ့တော့သူတို့ကနောင်တော်ကြီးဘုရားဖြစ်တဲ့ဘုရားရှင်ဖုဒ္ဓဘုရားရှင်ကိုဆုံးကတ်ခြင်းတယ်ဒါပေမဲ့ခမည်းတော်ကြီးကကပ်ွက်မပေးဘူးတနေ့တော့တန်းပြည့်ရဆွန်ပြားမှာတပုံနေထတော့ခမည်းတော်ကြီးကအဲ့ဒီသားတော်သုံးပါးစစ်သူကြီး၃ယောက်ကိုစစ်သားတွေနဲ့အတူတွားပြီးတော့ငြိမ်သက်အောင်လှုပ်ခိုင်းလိုက်တော့ပစ္စံတရေအရဲ့ဟာတပုံနေပေးတွေငြိမ်အေးသွားတယ်။ပြန်လာတဲ့အခါမှာဘုဒ္ဓဘုရားရှင်ရဲ့ခမည်းတော်ကြီးဖြစ်တဲ့မဟိန္ဒာမင်းကသဘောကျလွန်းလို့အဲ့ဒီသားတော်သုံးပါးကိုဆုပေးမယ်လို့ပြောတော့ဟိုကဘာဆုတောင်းတယ်လဲဆိုတော့မြတ်စွာဘုရားမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုဆုံးကတ်ခွင့်ပေးပါလို့တောင်းတော့ဟိုကမပေးဘူး။အဲ့တော့မပေးတော့အမြဲမပေးနိုင်လည်းပဲ9နှစ်ပေးပါမရ6နှစ်5နှစ်4နှစ်3နှစ်1နှစ်ဟိုခမည်းတော်ကြီးကလုံးဝကိုခွင့်မပြုဘူး။သူကလည်းပဲနေရွာဆံကနေနေပြီးဆိုတော့သူတယောက်တည်းပဲကတ်ချင်တာပေါ့။နောက်ဟိုကသားတော်3ယောက်ကပြောမရတော့ခမည်းတော်တဲ့အဲ့ဒီလိုဆိုရင်9လခွင့်ပေးပါဒါလည်းမရဘူး။6လ5လ4လဒါလည်းပဲမရဘူး။နောက်ဆုံးတော့ရှော့ရှော့ပေါ့ပေါ့နဲ့အရှင်မင်းမြတ်တဲ့ခမည်းတော်မင်းမြတ်ကျွန်ုပ်တို့ညီကို3ယောက်အတွက်တယောက်ကိုတလာနှုံးနဲ့3လကိုတော့ဆုံးကတ်ခွင့်ပေးပါလို့လျှောက်တော့အဲ့ဒီမှာကတ်ခွင့်ပေးလိုက်တယ်ပေါ့ပေးလိုက်တယ်ဆိုရင်လည်းဘုန်းကြီးတို့တားတော်3ပါးကသူတို့ရဲ့အချမ်းရံစစ်သားတထောင်နဲ့ဘာလုပ်တယ်လဲဆိုတော့မြတ်စွာဘုရားထံမှာဆယ်ပါးသီလခံယူပြီးတော့သင်္ကန်းဝတ်သွားကြတယ်ကိုရင်ကြီးဝတ်တဲ့သဘောဖြစ်ပါလိမ့်မယ်အဲ့တော့သူတို့မှာစည်ရေးတယောက်နဲ့ဗန္ဓာဇိုးတယောက်ရှိတယ်အဲ့တော့စည်ရည်တယောက်နဲ့ဗန္ဓာစိုးတယောက်မှလည်းပဲစည်ရည်မှလည်းပဲတသိန်း2000တော့အချံရံယောက်ျားတွေရှိတယ်ပေါ့သူတို့ကိုတင်ကမ်းမဝက်ခင်မှာမှာခဲ့တယ်တင်းတို့ကယဟန်ကိုတောင်းအတွယ်ရောနောက်ပြီးတော့အချံရံစစ်သားတွေတထောင်အတွယ်ရောအဲ့တော့တင်းတို့ကနေပြီးတော့သွန်တင်ကမ်းစတဲ့ဒီဒါနဝတ်တွေကိုကြိုးစားပြီးတော့ဆောင်ရွက်ကြပါငါတို့ကတော့တင်ကမ်းဝတ်ပြီးတော့မြတ်စွာဘုရားနဲ့အတူနေမယ်အဲ့တော့တင်းစည်ရည်နဲ့တင်ဗန္ဓာစိုးတို့ဟာကိုယ့်ရဲ့အချံရံနေနဲ့အတူမြတ်စွာဘုရားမူရှိတဲ့တန်ဃာတော်ရှင်မြတ်တွေရောစစ်သားတွေအတွက်ရောအချံရံတွေအတွက်ရောအလုံးဒါနဝတ်ကိုလုပ်ကြပါဆိုပြီးတော့လွှဲအပ်သွားပါတယ်။အဲ့ဒီလွှဲအပ်ခံရတဲ့တည်းဟာစည်ရည်နဲ့ဗန္နာဇိုးကကောင်းဆောင်ပြီးတော့အလုံးသမားတွေရဲ့၈၀၀၄၀၀လောက်ရှိပါတယ်။အဲ့တော့ခွန်ကြီးတို့စည်ရည်နဲ့ဗန္နာဇိုးကဒီလိုပဲသွန်ဒါနဝတ်တွေပြုပြီးတော့စောစောဟာပင်ငန်းဝတ်သွားတဲ့ဒီစစ်သူကြီး၃ယောက်သူတို့ရဲ့ချံရံရံတွေမြတ်စွာဘုရားသွန်နေပါတယ်လှူကြတယ်ပေါ့။လူကြတော့အလုံးသမားတွေရဲ့တာသမီလေးတွေကကလေးလေးတွေကပါလာတော့သွန်နေချက်ကြထမင်းနေချက်ကြတော့ငိုကြရုပ်ကြထမင်းစားတယ်ဟင်းစားတယ်စသည်ဖြင့်မုံစားတယ်အိုမူကြတော့အဲ့ဒီအလုံးသမားတွေကသူတို့ရဲ့တန်ဃာတော်ရှင်မြတ်တွေကိုမကတ်လူမီပါပဲတန်ဃာတော်ရှင်မြတ်တွေထားတဲ့သွန်နေဟင်းနေမုံနေယူပြီးတော့ကျွေးကြတယ်နောက်ပိုင်းကျတော့ဘာလုပ်လာလဲဆိုတော့ကလေးတွေကျွေးမယ်ဆိုပြီးယူပေမဲ့လို့သူတို့ကိုယ်တိုင်လည်းပဲအူဖြာကြတယ်စားပြစ်သွားကြတယ်တဲ့အဲ့ဒါတွေကိုနှစ်ပေါင်းတော်တော်ကြာကြာလှုပ်ခဲ့ကြပါတယ်အဲ့တော့တန်ဃာတော်ရှင်မြတ်တွေရဲ့ပစ္စည်းတန်ဃာတော်ရှင်မြတ်တွေကိုကတ်ဖို့ရည်မှန်းထားတဲ့ပစ္စည်းကိုမြင်းကြည်ုံသဘောမဟုတ်ဘဲနဲ့ကလေးတွေကိုလည်းပဲကြွေကိုယ်တိုင်လည်းပဲစားခြင်းတိုင်းစားအဲ့ဒီအလုသမား၈000၄00ကတေတဲ့အခါမှာပိတ္တာဘုံဘဝရောက်သွားကြရတယ်တဲ့အဲ့ဒါလွန်ပြီးတဲ့62ကဘာရဲ့အထက်ကဖုဒ္ဓဘုရားရှင်လက်ထက်ကအာကုတ္တတွေကျူးလွန်ခဲ့တာပါအဲ့တော့ဒီလိုနဲ့တန်ត្រာကျင်လေတဲ့အခါမှာဘုန်းကြီးတို့အဲ့ဒီသင်္ကန်းဝတ်သွားတဲ့စစ်သူကြီး၃ယောက်ကတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာသူတို့ရဲ့တပည့်စစ်သားတထောင်နဲ့ဥရဝေလာကတ္တပ၊ကရာကတ္တပ၊နတိကတ္တပဆိုပြီးတော့ယတိညီနောင်ကနေပြီးတော့ယဟန္တာရှင်မြတ်တွေအချံရံတထောင်နဲ့ဖြစ်သွားကြပါတယ်။နောက်ဗန္ဓာဇိုးနဲ့စည်ရည်ရလည်းပဲဒီလိုယူစားတဲ့တဲမှာမပါဘူး။ကုသိုလ်လုပ်တဲ့ထဲပဲပါခဲ့တော့ဘုန်းကြီးတို့စည်ရည်ကပိန်ဒီပိတာရာမင်းကြီးလာပြီးတော့ဒီဘုရားရှင်လက်ထက်မှာဖြစ်ပါတယ်။နောက်ပြီးတော့ဘုန်းကြီးတို့ဗန္ဓာဇိုးကတော့ဓမ္မဒိန်နာအမျိုးသမီးရဲ့ခင်ပွန်းဖြစ်တဲ့ဥဝိတာခဆိုတဲ့အမျိုးသားလာပြီးတော့ဖြစ်ရတယ်တဲ့အဲ့တော့ခုန၈000၄00တောင်တော့ဆွေမျိုးတွေကပိတ်တာတွေဖြစ်ကြတယ်အဲ့တော့ဒီ62ကဘာအတွင်းမှာကောင်းတဲ့ဘဝရောက်လိုက်မကောင်းတဲ့ဘဝရောက်လိုက်အဲ့ဒီဘဝမှာတော့ပိတ်တာဘဝတန်းပြီးတော့ဖြစ်သွားပါတယ်ဘုန်းကြီးတို့အဲ့ဒီ62ကဘာကုန်ပြီးတော့ဒီကဘာရောက်တဲ့ခါကျတော့သူတို့ဟာပိတ်တာတွေပဲလာဖြစ်ကြတယ်တဲ့ ကကုတံဖျားရှင်ပွင့်တဲ့ချိန်ရစပြီးတော့ဘုန်းကြီးတို့ဂေါတမဖျားရှင်ဒီဖျားရှင်လေးစုရဲ့အကြာမှာပိတ္တာဘဝပဲဖြစ်ပြီးတော့ငက်ငက်ပြက်ပြက်နဲ့နေခဲ့ကြရတယ်။သူတို့တန်ဃာတော်ရှင်မြတ်ကြီးရဲ့စာဦးစာပြားတွေကိုထင်တိုင်းလုပ်ခဲ့တဲ့အကုသိုလ်တွေကြောင့်လာပြီးတော့ဖြစ်ရတာပါ။အဲ့တော့ကကုတံဖျားရှင်ပွင့်တော်မူတော့တပည့်တော်တို့အစာရေစာဘယ်တော့ရမှာလဲဖျားလို့မေးတော့ငါဘုရားလက်ထက်မှာတော့မရဘူး။နောက်အနာဘက်ပွင့်တော်မူတဲ့ကကုတံဖျားရှင်ကောနေကုံဖျားရှင်ကိုသာမေးကြတော့လို့လွှဲတော်မူတယ်ကောနကုံဘုရားရှင်ပွင့်တော်သွားမေးတော့လည်းပဲကတ္တဗဘုရားရှင်ကိုမေးရလို့လွှဲလိုက်တယ်။ကတ္တဗဘုရားရှင်ပွင့်တော်မူတော့သွားပြီးတော့တပည့်တော်တို့အစာရေစာဘယ်တော့များစားရပါမလဲဖေယားလို့သွားလျှောက်တော့အနာကတ်မှာတဲ့ဂေါတမဖေယားပွင့်နေတယ်။အဲ့ဒီအချိန်မှာတင်တို့ရဲ့ဆွေမျိုးဖြစ်တဲ့ပုဂ္ဂိုလ်ဟာဗေမိတာရာမင်းကြီးဆိုတာရှိပြီးတော့တင်တို့ကိုအမြတမ်းပေးဝေလို့ချင်းတင်တို့အစာရေစာရကြပါလိမ့်မယ်လို့ကတ္တဗမြတ်စွာဘုရားကပြားရိတ်ပေးလိုက်တယ်။သူတို့မှပျော်ရွှင်လိုက်တာတဲ့ကတ္တဗမြတ်စွာဘုရားနဲ့ဂေါတမမြတ်စွာဘုရားရဲ့အကြာနှစ်ပေါင်းကိုတော်တော်ကြာပါတယ်။အဲ့ဒီအကြာကိုသူတို့အနေနဲ့ကြာတော့မနှက်ဖန်ရောက်တော့မယ်လို့ထင်ကြတယ်။ငက်ပြက်လာတဲ့ဘဝကကြာတော့တိတ်စားတော့ချင်ကြတာ။အဲ့တော့ကတ္တဗဘုရားရှင်နဲ့ဂေါတမဘုရားရှင်ရဲ့အကြာကိုခဏလေးလို့သူတို့ကထင်ကြတယ်ပေါ့။ဒီလိုနဲ့ဂေါတမဘုရားရှင်ပွင့်လာတော့ဗေမိတာရာမင်းကြီးကကုသိုလ်တွေလုပ်ပြီးတော့ပထမနေ့အမြတ်တမ်းပေးဝေတယ်။ဘာဖြစ်လို့လဲတော့မသိဘူး။သူတို့အဝေးရောက်နေလို့လား။အဲ့ဒီပိတ်တာ8000 4000ဟာအမြတ်တမ်းမရကြဘူး။မရတော့ဗိမိတာရာမင်းကြီးကိုညကြတော့ကိုထင်းပြအတန်ဇိုကြီးတွေဟစ်ပြတော့ဗိမိတာရာမင်းကြီးကနည်းနည်းလေးသောတာပန်ဇိုကြီးမဲ့ထိတ်လန့်တဲ့သဘောကမกินနေတော့မြတ်စွာဘုရားကိုသွားလျှောက်တယ်မြတ်စွာဘုရားတဲ့ညတော့ကဒီလိုပဲဒီလိုအတန်ဒီဒီလိုပိတ်တာကြီးညင်ရပါတယ်ဘုရားဆိုတော့မြတ်စွာဘုရားကအကြောင်းအကျိုးပြောပြတယ်ဖုတ်တာဘုရားရှင်လက်ထက်တွေကပိတ်တာကြီးဖြစ်ပြီးတော့ခုဘုရားရှင်လေးစုကြားမှာလည်းပဲသူတို့ကမေးခဲ့တဲ့အကြောင်းဘုရားရှင်တွေကလည်းပဲဒီလိုပဲဆိုတာဖြေခဲ့တဲ့အကြောင်းပြောပြပြီးတော့အဲ့တော့ဗိမိတာရာမင်းရဲ့တပည့်တော်ယခုချိန်မှာကုသိုလ်လုပ်ပြီးတော့အမြတ်တမ်းပေးဝေခြင်းသူတို့ရနိုင်မှာတလားဖေဟာဆိုတော့ရနိုင်တယ်လို့မင်ကြတော်မူတော့ဗိမိတာရာမင်းရဲ့စာပွဲမျိုးစုံတောက်ပွဲမျိုးစုံဖျားမှုကြီးတဲ့တန်ဃာတော်ရှင်မြတ်တွေပင့်လှူဒန်းပြီးတော့ဒီကုသိုလ်ကောင်းမှုဖို့ဟာသူတို့အတွက်နတ်နိုင်ဖြစ်တဲ့အစာအသောက်တွေပြည့်စုံပါစေဆိုပြီးတော့အမြတ်တမ်းပေးဝေလိုက်ပါတယ်အဲ့တော့အမြတ်တမ်းပေးဝေလိုက်တာနဲ့ဒီပဲနဲ့သူတို့ဟာတာရုဏုမောဒနာခေါ်ပြီးတော့နတ်နိုင်ဖြစ်တဲ့အစာမျိုးစုံအတောက်မျိုးစုံတွေပြည့်စုံသွားတယ်တဲ့အဲ့တော့ပိတ္တာရဲ့ခန္ဓာကိုယ်အတ္တဘောကိုစွန့်ပြီးတော့နတ်အတ္တဘောတွေရသွားတယ်နတ်ဖြစ်သွားကြတယ်ပေါ့နောက်တကနတ်ဖြစ်ပြီမဲ့လို့သူတို့ဟာအဝတ်မပါဘူးတဲ့အဲ့တော့ညကြတော့ဗိမိတာရာမင်းကြီးကိုအဝတ်မပါဘဲနဲ့ကိုထင်ပြကြပြန်ရောဗိမိတာရာမင်းကမျက်စွာပြရလျှောက်တော့မင်းမြဲတဲ့တင်းရတင်ငန်းအဝတ်မလှူရသေးဘူးတဲ့တင်ငန်းအဝတ်လှူပြီးတော့အမြတ်တမ်းပေးဝေလိုက်ပါဆိုတော့ဗိမိတာရာမင်းရဲ့တင်ငန်းအဝတ်တွေလှူပြီးတော့ဒီတင်ငန်းအဝတ်လှူရတဲ့ကုသိုလ်ရဲ့ဖို့ပါကဟာအဲ့ဒီပိတ္တာတွေအတွက်နတ်နိုင်ဖြစ်တဲ့အဝတ်တွေဖြစ်ပါစေပြည့်စုံပါစေဆိုပြီးတော့အမြတ်တမ်းပေးဝေလိုက်တာဟိုကလည်းတာရုခေါ်ပြီးတော့အဲ့ဒီမှာနတ်နိုင်ဖြစ်တဲ့ဝတ်တန်စာတွေဝတ်ပြီးတော့အလုံးပြည့်စုံသွားပါတယ်တဲ့ဒါဘာပြောတာလဲဆိုတော့ပုထုဇဉ်တွေသွားရမယ်ငရေကတိဒါဒါနရဲ့ကုသိုလ်အဖို့ပါကမရောက်နိုင်တိရိစ္ဆာန်ဘဝမရောက်နိုင်ဘူးလူဘဝမရောက်နိုင်ဘူးနတ်ဘဝမရောက်နိုင်ဘူးပိတ္တာဘဝမှာဆိုရင်တော့အဲ့ဒီကုသိုလ်ရဲ့အဖို့ပါကတွေကိုမျောလင့်နေကြတယ်ဆိုတာဒါလေးကိုဘုန်းကြီးကတာရကဖြစ်နေပြတာပါကဲဒါလို့ဆိုလို့ရှိရင်ယနေ့မိမိတို့ကမိမိဘာတွေကိုကျေးဇူးဆက်တယ်ဆိုရင်မြတ်စွာဘုရားဟောတဲ့အတိုင်းမိဘာတွေဟာကောင်းတဲ့ဘဝရောက်နေတယ်ဆိုတာသိကြမှာပါကုသိုလ်တွေလုပ်ခဲ့တာဒါပေမဲ့လို့မြတ်စွာဘုရားဟောတဲ့အတိုင်းဒီလိုဒါနပြုတာအကျိုးမလျော့ပါဘူးတကယ်လို့မိဘာတွေဟာကောင်းတဲ့ဘဝရောက်နေခဲ့ရင်လည်းပဲလူတန်းတဲ့ပုဂ္ဂိုလ်အတွက်ကတော့အင်မတန်မှအကျိုးမမဲ့ပါဘူးအကျိုးရှိနိုင်ပါတယ်လို့ဆုံးမစကားအရာဗုဒ္ဓဘာသာဝင်တွေဟာမိဘတွေဘယ်ဘဝရောက်ရောက်ကိုယ့်အတွက်ကုသိုလ်ကတော့မြတ်တာပဲဟိုဘက်ဘုံကိုခေါင်းကြီးတို့ဥပမာအဖြစ်မြေကမ်းဟိုဘက်ကမ်းကိုပါစင်ကျဲခရီးတဲ့တွေကိုလိုက်ပို့တယ်လိုက်ပို့လို့ချင်းကိုယ်လည်းပဲဟိုဘက်ကမ်းရောက်သွားတယ်လို့ကိုကမိဘတွေကိုညီမှန်းပြီးတော့အမြတ်တမ်းပေးဝေးကိုကုသိုလ်လုပ်တယ်ကိုကိုတိုင်းမှာတော့နှလုံးသားထဲမှာကုသိုလ်တွေပြည့်သွားပါတယ်ဒီကုသိုလ်တွေဟာတိရစ္ဆာန်ဘဝတကယ်လို့ကံမကောင်းလို့ရောက်ခဲ့ရင်လည်းအကျိုးပေးပါတယ်လူဘဝရောက်ခဲ့ရင်လည်းအကျိုးပေးပါတယ်နတ်ဘဝရောက်ခဲ့ရင်လည်းအကျိုးပေးပါတယ်အဲငရဲဘဝရောက်ခဲ့ရင်တော့အကျိုးမပေးဘူးပေါ့ဒါကြောင့်မို့ကရုသမားဟာပါစင်ကျခီးတဲ့တွေကိုဟိုဘက်ကန်လိုက်ပို့တဲ့အခါကိုကိုတိုင်းလည်းဟိုဘက်ကန်ရောက်တယ်လို့ဒါနရဲ့အကျိုးရှိတယ်လို့ယုံကြည်ပြီးတော့ဗုဒ္ဓဘာသာဝင်အဆက်ဆက်ဟာယနေ့အထိမိဘတွေဘယ်ဘဝရောက်ရောက်ကောင်းတဲ့ဘဝရောက်ရောက်လူဒါနမပြုတ်ရပဲမနေနိုင်တာဆိုတာအဲ့ဒီမြတ်စွာဘုရားရဲ့တရားစကားတော်နဲ့အညီကြင်ကြံကြိုးကိုအားထုတ်ကြတာဆိုတာကိုဘုန်းကြီးကသဘောပေါက်စေခြင်းပါတယ်။ကဲဒါတော့ဆိုလို့ရှိရင်လူမြဝေရည်ဆိုတဲ့တရားတော်ကိုနားလည်လောက်ပါပြီ။ဒီတရားတော်ကိုနားယူပြီးတော့မြတ်စွာဘုရားရဲ့အဆုံးအမအတိုင်းဒီဒါနစတဲ့ကုသိုလ်ကောင်းမှုများကိုကြိုးစားပြီးတော့ဆက်လက်ပြုလုပ်ကပ Paramit yin tan bi manyan po nyan pin nipan ko lin myan swa myan maw pyu nai ja ba se goun tari. Okay, satta na yi le thu do me no. Okay, a mya tan pe wi pi do nipan yau chao jee sa cha me a long lai su.